Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်တဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါစီမီးယားသမ္မတပါဆိုရအဆက်အစိုးရဟာဓာတုရနဲ့သုံးပြီးနောက်ထပ်တိုက်ခိုက်မှုပြင်းစင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ကပြောပါတယ်သမ္မတထရမ့်ရဲ့ခီးသွွားကန့်သတ်ခွင့်အမိန့်ဆိုင်ရာလျှောက်ထားချက်ကိုကြားနာမယ်လို့တရားလှုပ်တော်ချုပ်ကပြောပါတယ် Google ကုမ္ပဏီကို EU ကအမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ငွေရိုက်လိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ်သတင်းလှော်တွေထဲမှာတော့
ကျွန်တော်ကြည့်တော့အခုလက်ရှိကတော့ဒီကြောက်ကြည့်ရတော့ပြည်ကြတယ်အဲ့ဒါဟိုမနေ့ကရန်ကုန်တို့မန္တလေးတို့ကအကုန်လုံးတင်းတောက်ပြီးအလုံးကျွန်တော်စကန်ကြည့်လို့မနေနိုင်ဘူ
းစစ်တပ်ကဖမ်းဆီးထားတဲ့တင်းတောက်၃ဦးကိုလာရှိုးမြို့မှာရဲစခန်းစီလွှဲပြောင်းပေးထားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကတင်းထုတ်ပြန်ထားပေမဲ့ရဲစခန်းကတော့အဲ့ဒီမှာမရှိတဲ့အကြောင်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေလိုက်လံဖမ်းဆီးခံခဲ့ရတဲ့အခြေအနေနဲ့နှိမ့်ဆက်ခံရသူများအားပေးကူညီတဲ့နိုင်ငံတကာနဲ့ကျင်းပတဲ့အကြောင်းပြင်ရင်းရင်းလုပ်ငန်းစဉ်ပြန်လည်သုံးသပ်ချက်ဆွေးနွေးပွဲအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခတ်မှုနဲ့လာသရန်တူတဲ့ဓာတုလက်နက်သုံးတိုက်ခတ်မှုတစ်ခုလုပ်ဖို့စီးရီးယားအစိုးရကပြင်ဆင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခတ်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုပ်ပြန်တိုက်ခတ်ခဲ့တာပါ။စီးရီးယားအစိုးရတပ်တွေကဓာတုလက်နက်သုံးတိုက်ခတ်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှာရဲ့အဆက်နဲ့သူ့ရဲ့စစ်ဘက်ဟာတံပိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တခုမှာသတိပေးထားပါတယ်ဒီလိုပြင်ဆင်နေတယ်ဆိုတဲ့ဆွေးဆွဲချက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းချက်လက်ဒါမှမဟုတ်အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူးဆီးရီးယားတာဝန်ရှိသူတွေကတော့ဒီဆွေးဆွဲချက်ကိုညှင်းပါတယ်ဆီးရီးယားရဲ့သားတွေပေါ်နောက်ထပ်ဘယ်လိုတိုက်ခိုက်မှုမျိုးအတွက်မဆိုသမရအာဆက်မှာတမကကိုလူလူကိုပြန်တက်နေတဲ့သမရအာဆက်ကိုထောက်ခံပံ့ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကထွက်တာမှရေးပါတယ်
အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့တပ်သားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်အတွင်းကျန်းမာရေးအာမခံမရှိတဲ့အမေရိကန်ပြည်သူ22တန်းထိတိုးလာမယ်လို့ပါတီဇွဲကင်းတဲ့လွှတ်တော်ဘတ်ဂျက်ရုံး CBO ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကအောက်လွှတ်တော်မှာမဲအနည်းငယ်အသာနဲ့အတည်ပြုခံခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအပေါ် CBO ခန့်မှန်းထားတဲ့ပမာဏနဲ့နှိုင်းယှဉ်ရင်တော့တပ်သန်းလောက်လျော့နေတာဖြစ်ပါတယ်အထက်လွှတ်တော်ရဲ့ဥပဒေမူကြမ်းက2026ခုနှစ်မှာပြည်ထောင်စုဘတ်ဂျက်လူငွေပြမှုကိုဒေါ်လာ327ဘီလီယံရှော့ချနိုင်မှာဖြစ်တယ်လို့ CBO ကမနေ့တင်းနှင်းလာနေ့ကပြောပါတယ်အလွတ်တော်ရဲ့ဥပဒေအရဆိုရင်တော့ဒေါ်လာ116ဘီလီယံတက်တာမှာဖြစ်တယ်လို့လည်း CBO ကနှိုင်းယှဉ်ထားပါတယ်။လွှတ်တော်နှစ်ရက်စလုံးရဲ့ကျန်းမာရေးဥပဒေတွေအရပြင်းပြအဖြစ်ပထမနှစ်နဲ့မှာအာမခံခြေမြင့်တက်ဖို့ရှိပြီး2020အစပိုင်းမှာဈေးကျသွားမယ်။နောက်ကျန်းမာရေးဆောင်ရှောက်မှုအတွက်အခွင့်မဆောင်ခင်ကြိုတင်ချခံရမယ်ဈေးစကားနဲ့ကိုယ့်ဘက်ကကြားခံရမယ်ဈေးစကားတွေကတော့ပို့ပြီးတော့များလာမယ်လို့လည်းခန့်မှန်းထားပါတယ်။ကျန်းမာရေးဆောင်ရှောက်မှုဥပဒေတွေရဲ့တည်ရောက်မှုတွေအပေါ် CBO ရဲ့ခန့်မှန်းချက်တွေထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်သမ္မတအင်ပြူရောက CBO ဟာတမိုင်းဝင်အမားကြီးတစ်ယောက်ကိုကျူးလွန်တာလို့ပြစ်တင်ဝေဖန်လိုက်ပါတယ်ရှင်
။အမေရိကန်နိုင်ငံတွင်းဝင်ပြုသူတွေကိုအကန့်အသတ်လုပ်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်နဲ့ပတ်သက်တဲ့လျှောက်ထားချက်ကိုကြားနာမယ်လို့အမေရိကန်တရားလွှတ်တော်ချုပ်ကပြောပြီးဒီချိန်ထဲမှာပဲအမိန့်ညွှန်အစိပ်ပိုင်းအများစုအာဏာသက်ရောက်နေဖို့လည်းဆုံးဖြတ်လိုက်ပါတယ်။ခရီးသွားကန့်သတ်ချက်တစ်ခုအဖြစ်ညွှန်းဆိုဖော်ပြကြတဲ့သမ္မတထရမ့်ရဲ့ပြင်ဆင်ထားတဲ့အမိန့်ညွှန်ကြားချက်အရမွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ခွင့်ရက်90ဆိုင်းငံ့ထားပြီးအမေရိကန်နိုင်ငံကဒုက္ခသည်လက်ခံတဲ့အစီအစဉ်ကိုရက်ပေါင်း120ဆိုင်းငံ့ထားတာပါနိုင်ငံကိုပြင်ပချင်းချောက်မှုအန်ဒရီကနေကာကွယ်ဖို့ရာလူညုံရေးဆိုင်ရာစမ်းစစ်တာကိုပြန်ပြီးသုံးသပ်ဖို့အတွက်အခုလိုလှုံ့ဆော်ဖို့လိုအပ်တယ်လို့အမိန့်ညွှန်ကြားချက်မှာဖော်ပြထားပါတယ်ဒီအမိန့်ကိုဆိုင်းငံ့ထားဖို့ဟာဝိုင်နဲ့မေရီလန်းပြည်နယ်တွေမှာရှိတဲ့တီချာဖက်ဒရယ်တရားရုံးနှစ်ခုကဆုံးဖြတ်ချက်ချထားပြီးတီချာအယူခံတရားရုံးတွေကလည်းဒီဆုံးဖြတ်ချက်တွေကိုအတည်ပြုပေးထားတာပါဒါပေမဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးကတော့ဘိုးဘီကျယ်ပြန့်တဲ့အမြင်နဲ့ရှုမြင်ပြီးလိဗျာ၊အီရန်၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယင်မြင်နိုင်ငံတွေကခီးသွွားတွေအပေါ်ကန့်သတ်ထားတာနဲ့ ဒုက္ခတဲ့အစီအစဉ်ဆိုင်ငံ့ထားတာကိုအတည်ပြုပေးပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှရှိတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုနဲ့စစ်မှန်တဲ့ဆက်ဆံရေးရှိထားတယ်ဆိုတာခိုင်လုံတဲ့နိုင်ငံသားတွေပေါ့ဒီကိသောကန့်သက်ချက်အမိန့်အာဏာမတက်ရောက်နိုင်ဘူးလို့တရားသူကြီးတွေကပြောပါတယ်။
လုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေတွန်းမြှင့်လက်တွဲလှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကတိပြုလိုက်ပါတယ်။ကာကွယ်ဆိုင်ရာအစစ်မြေကရိယာတွေနဲ့နည်းပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေလိုတန်းတူညီမျှတဲ့အဆင့်အထက်နဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညပိုင်းသမ္မတအိမ်ပြူရောရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။သမ္မတအိမ်ပြူရောနှင်းစီဥယျာဉ်မှာခေါင်းဆောင်လို့အသီးသီးစကားပြောပြတဲ့နောက်ဧည့်သည်တော်အိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့အမှတ်လက္ခဏာတစ်ခုဖြစ်တဲ့တင်းတင်းကြပ်ကြပ်ပွဲဖက်နှုတ်ဆက်တဲ့နည်းနဲ့သမ္မတထရန့်ကိုနှုတ်ဆက်ပြတဲ့နောက်ဆွေးနွေးပွဲဟာတိတ်ကိုအောင်မြင်ပြီးတိတ်ကိုအကျိုးရှိတယ်လို့ပြောပါတယ်။သမ္မတအိမ်ပြူရောသတင်းထောက်တွေနဲ့ခီးစင်မှာအတူပါလာတဲ့အိန္ဒိယသတင်းထောက်တွေရဲ့မေးခွန်းတွေကိုတော့ခေါင်းဆောင်နှစ်ဦးစလုံးကပြန်မဖြေကြပါဘူး။ထောက်လန်းရေးတင်အချက်လက်တွေဖလှယ်တာကိုပိုကောက်အောင်လုပ်သွားဖို့အပါအဝင်အကျန်းဖက်ဝါဒတိုက်ဖြစ်ရေးမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်မိုဒီကကြေညာပါတယ်။အိန္ဒိယနဲ့အမေရိကန်နိုင်ငံတို့ဟာတခြားနိုင်ငံအများအပြားအတွက်ဆန္ဒနမူနာတစ်ခုပြနိုင်ပြီးဘုံတူညီတဲ့ချင်းချမှုတွေကိုနှိမ်နှင်းတဲ့နေရာမှာအကြီးအကျယ်အောင်မြင်အောင်လုပ်ပြနိုင်မယ်လို့သမ္မတထရန့်ကပြောပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေအင်ဂါညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အကြားဒီသတင်းပတ်တွင်လုံခြုံရေးထိပ်သီးအစည်းအဝေးမတိုင်ခင်တောင်ကိုရီးယားတာဝန်ရှိသူတွေကအမေရိကန်ရဲ့အငင်းပွားပွဲ Third Don Quinton စနစ်ကိုထောက်ခံစကားတွေပြောနေကြပါတယ်။ဒါပေမဲ့လည်း Don Quinton စနစ်ချထားရေးနှောင့်နှေးနေတဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်စကားတွေပြောနေကြတာနဲ့မျှဒီကိစ္စဟာအခြေတင်ဖြစ်စရာကိစ္စတစ်ခုဖြစ်ဆက်ရှိနေသေးပါတော့အစစ်မြေဒုံခွင်းတုံးပြစ်လို့စနစ်တခုဖြစ်ပြီးအထူးကြည်လင်တက်သားတဲ့ရေဒါစနစ်အနီရောက်ရောင်ကြီးတုံးဤပညာနဲ့ဝင်လာတဲ့ဒုံးကြီးတွေကိုပြစ်ချနိုင်စွမ်းရှိတဲ့ဂျာပြတ်ဒုံးကြီးတွေပါဝင်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးနဲ့နျူကလ িয়ার ဆိုင်ရာဆွမ်းယူရေးပိုကောင်းလာနေတာကိုတုံ့ပြန်ပြီးတောင်ကိုရီးယားကိုအကောက်ွယ်ပေးတဲ့နေရာမှာထောက်ကူဖြစ်စေဖို့အတွက် Third ဒုံခွင်းတုံးစနစ်ကိုချထားဖို့အမေရိကန်နဲ့တောင်ကိုရီးယားကြား2016ခုနှစ်ကသဘောတူခဲ့ကြတာပါ။ဒါအပြင်တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ဝင်28,000ကိုကာကွယ်ပေးတဲ့နေရာမှာလည်း Third Don Quinton စနစ်ကိုအသုံးပြုနိုင်မှာဖြစ်ပါတယ်
။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလူမှောင်ခိုကူးမှုနဲ့အတ္တမခိုင်းစေမှုအဆိုးဝါးဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်ဆိုရကသတ်မှတ်ကြေညာဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြစ်တင်ရှုတ်ချလိမ့်ရှိတဲ့အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကိုဒဏ်တူသတ်မှတ်တာလည်းဖြစ်ပါတယ်။ဒီသမတ်ချက်ကိုဒီကနေ့အင်ကာနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတရားဝင်ကြေညာမှာပါ။မြောက်ကိုရီးယားနျူကလ িয়ার ရေးဟန်တာရေးမှာတရုတ်သမ္မတရှီကျင်းပင်ရဲ့အကူအညီကိုရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြိုးစားနေချိန်မှာဒီသမတ်ချက်ကြောင့်အမေရိကန်နဲ့တရုတ်ကြားနောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်ဘက်ကတရားဝင်သတ်မှတ်ကြေညာဖို့ရှိနေချိန်မှာပဲတရုတ်ဘက်ကလည်းဒီအပေါ်မှာတုံ့ပြန်ပါတယ်။အမေရိကန်တွေဘက်ကစကားကိုလက်လွတ်စပွဲပြောဆိုရာတွေကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကပြောဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံအလုံးနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့တရုတ်ဘက်ကဆန္ဒရှိတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံပေါင်း180တို့ကလူမောင်ခိုကူးမှုအစဉ်ခံစားတဲ့မှာတရုတ်ကိုဘာကြောင့်အစ်စ်နှိမ်တတ်မှတ်ဖို့ဖြစ်လာရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
Google ကုမ္ပဏီဟာသူ့ရဲ့ online အကြောင်းအဝယ်လုပ်ငန်းအတွက်ရှာဖွေရလဒ်တွေကိုညှတာမှုမရှိဘဲအသာရအောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လူဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်။ Google ကုမ္ပဏီဟာအခုအခါမှာ Google Shopping လို့သိနေကြတဲ့သူ့ရဲ့လုပ်ငန်းအသာရစေဖို့အတွက်ရှာဖွေရလဒ်တွေကိုထိတ်မှပေါ်လာအောင်လုပ်ပြီးပြိုင်ဘက်ကုမ္ပဏီတွေရဲ့ရလဒ်တွေကိုတော့နောက်မှချထားဖို့2008ခုနှစ်ကတည်းကစလုပ်ခဲ့တယ်လို့ EU ကပြောပါတယ်။ကျန်တဲ့လုပ်ငန်းတွေရဲ့ရှာဖွေရလဒ်တွေကိုစားသုံးသူတွေမကြည့်တလို့ဖြစ်တဲ့ဖြန့်ပြခြင်းအပြင်၄ခုမြောက်စာမျက်နှာလောက်မှာဖော်ပြခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Google ဟာထူးခြားဆန်းသစ်တဲ့ကုန်ပစ္စည်းအများပြားကိုဖန်တီးခဲ့ပေမဲ့လည်းဒီကိစ္စမှာတော့အင်တာနက်အချက်အလက်ရှာဖွေရေးမှာသူ့ရဲ့ဈေးကွက်ထိန်းချုပ်နိုင်စွမ်းကိုအလဲတုံးစားလုပ်ခဲ့တယ်လို့ EU ကော်မရှင်နာမြင့်ကြီး Margrethe Vestager ကပြောပါတယ်။ EU ရဲ့အခုဆုံးဖြတ်ချက်ပေါ်ယူကံဝင်မှုစဉ်းစားနေတာနဲ့အမျှလေးလံဆန်းစစ်နေတယ်လို့ Google ကပြောပါတယ်။
ကိုလံဘီယာနိုင်ငံကအဖျားစီသဘုံတွေဘက်ကလုံးဝလက်နဲ့ဖြုတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကိုလံဘီယာအစိုးရနဲ့အဖျားစီသဘုံတို့ကြားစစ်ပွဲတွေပြီးဆုံးပြီလို့ကုလသမဂ္ဂကကြေညာပါတယ်။အဖျားစီသဘုံအဖွဲ့ရဲ့လက်နက်တွေကိုစီးပြုစုသိမ်းဆဲလိုက်ပြီလို့ကုလသမဂ္ဂစောင့်ကြည့်ကြီးကြပ်သူတွေကပြောပါတယ်။ခြေလက်တွေကတက်ဖြတ်သိမ်းတဲ့စခန်းတွေမှာလုံခြုံရေးအတွက်အသုံးပြုနေတဲ့လက်နက်အနည်းငယ်တော့ချက်ရှိနေပါသေးတယ်။လူပေါင်း2000ကျော်တည်ဆုံခဲ့ရတဲ့ကိုလံဘီယာအစိုးရအဆက်ဆက်ကိုနှစ်ပေါင်း50ကျော်ကြာဆန့်ကျင်တော်လှန်မှုအဆုံးသတ်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရ FARC သဘုံဟောင်းအများပြားတို့ပြစ်ဒဏ်ချခံစရာမလိုပဲအရသာအဖြစ်နေထိုင်ခွင့်ရမှာဖြစ်တယ်လို့ FARC သဘုံအဖွဲ့ကတော့နိုင်ငံရေးပါတီတစ်ခုအဖြစ်အသွင်ပြောင်းမှာဖြစ်ပါတယ်ရှင
်ဒီလိုနိုင်ငံမျိုးစုမျိုးက OECD ရောက်ကွယ်မှာ IS တို့ကြောင့်တစုကထင်းထုတ်ထားဆဲရှိတဲ့နောက်ဆုံးလက်ကျန်နေရာလေးတစ်ခုကိုပြန်ရအောင်ဤဝက်တက်တွေတိုက်ခိုက်နေရပါတယ်။အားရစစ်သွေးကြော်တွေရဲ့ပြစ်မှတ်လို့ဆိုတဲ့နေရာတွေကိုစစ်သားတွေကပြစ်ခတ်နေကြတာပြီးလမ်းတွေကိုဖျက်ပြီးအရက်သားတွေကြောက်လန့်နေကြထွက်ပြေးနေကြတာတွေကိုရိုက်ယူထားတဲ့ဗီဒီယိုတွေကိုပြည်ထောင်စုရုပ်သံဌာနတစ်ခုဖြစ်တဲ့ Sky News ကထုတ်လွှင့်ပြသခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျကျော်တင်တဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဖန်ဆီးခံထားရတဲ့သတင်းနောက်3ရက်နောက်ဆုံးအခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာအစိုးရစစ်တပ်ကဖန်ဆီးထားတဲ့သတင်းနောက်3ဦးကိုလက်ရှိအချိန်ထိဘယ်မှာထိန်းသိမ်းထားတယ်ဆိုတာမသိရသေးပဲပျောက်ဆုံးနေစေဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ရုံရဲ့သတင်းထုတ်ပြန်ချက်မှာတော့သူတို့ကိုလာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးထားတယ်လို့ဆိုထားပေမဲ့လည်းလာရှိုးမြို့နယ်ရဲစခန်းကတော့ဒါကိုအတည်ပြုချက်မပေးပါဘူး။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်း TNLA တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့ကလုတဲ့မွေးရစေဝါဖြက်စီးတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးထိန်းသိမ်းခံရတဲ့ DVB သတင်းဌာနကသတင်းတောင်တို့ဦးနဲ့ ARD သတင်းဌာနကသတင်းတောင်တို့ဦးကိုလက်ရှိအချိန်ထိအဆက်အသွယ်မရသေးပါဘူးတမရော်ကဖမ်းဆီးထားတဲ့သတင်းတောင်တို့ဦးကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာမသိရပဲပျောက်ဆုံးနေတဲ့အခြေအနေဟာစိုးရိမ်စရာဖြစ်တယ်လို့ DVB သတင်းဌာနရဲ့ Editor ဦးခင်မောင်စုကပြောပါတယ
်သတင်းတောင်တွေကိုဒီလိုမျိုးသတင်းမထုတ်ပြန်ပဲနဲ့နောက်သတင်းထုတ်ပြန်တဲ့အခါကျတော့လေသတင်းထုတ်ပြန်တဲ့နေရာမှာမရှိပဲနဲ့အဲ့လိုဖြစ်နေတဲ့အနေကဒါရှင်းရှင်းပြောလို့ရှိရင်တော့စိုးရိမ်ကြတိတ်ကောင်းတယ်နောက်ကျတော့ဒီလိုသတင်းယူတာမျိုးတွေကရှိနေမှာပဲလေကျွန်တော်တို့နိုင်ငံမှာအဲ့လိုသတင်းယူနေတဲ့ဂျားတွေကနေပြီးတော့ဒီလိုပြောက်သွားတယ်ဆိုတာကတော့ဒါတော်တော်စိုးရိမ်ကြရှိတဲ့အနေသာဖြစ်တယ်ကျွန်တော်တို့ကတော့ဆက်သွယ်လို့မရတဲ့လောက်ဖြစ်နေတယ်ကျွန်တော်ကဖန်စီတိုင်တိုင်တာရဲစခန်းကိုလွှဲမယ်ပြောတယ်ပြောတဲ့ရဲစခန်းမှလည်းမတွေ့ဘူးနောက်တစ်ခါဟိုသတင်းထုတ်ပြန်တဲ့လူကိုလည်းဆက်သွယ်မရဘူးဆိုတော့ဘယ်လိုလဲပေါ့နော်ဒါဒီပြဿနာကျွန်တော်တို့ကတော်တော်လေးသိမှုသွား
တယ် TNLA တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီး DVB သတင်းဌာနကသတင်းတောင်2ဦးနဲ့ ARD သတင်းဌာနကသတင်းတောင်2ဦးအပါအဝင်အမျိုးသား9ဦးကိုနမ်စံမြို့နယ်ဖျားကြီးကြီးရွာနာမှာတပ်မတော်စစ်ကြောင်းကဇွန်လ26ရက်နေ့ကဖမ်းဆီးပြီးလာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးထားတယ်လို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးလာရှိုးမြို့မှာရဲစခန်းကိုဆက်သွယ်စုံစမ်းကြည့်ရမှာတော့ရဲစခန်းတာဝန်ခံကအခုလိုပြောပါတယ
်ကျွန်တော်စခန်းတော့မရှိပါဘူးဗျာကျွန်တော်ကြည့်တော့အခုလက်ရှိကတော့ဒီကြောက်မရှိရတော့ပြေးကြတယ်ဗျာအဲ့ဒါဟိုမနေ့ကဗျာရန်ကုန်တို့မန္တလေးတို့ကအကုန်လုံးတင်းကြောက်ပြီးအလုံးကျွန်တော်စခန်းကြည့်လို့မရနေကြဗျာကျွန်တော်စခန်းမှာတော့မရှိပါဘူ
းနမ်စံတီဘောလမ်းကြောင်းပေါ်မှာရှိတဲ့ရဲစခန်းတွေစီဆက်သွယ်စုံစမ်းရတော့ရဲစခန်းတွေမှာထိမ့်သိမ်းထားတာမရှိပဲနမ်စံမြို့နယ်ဖျားကြီးကျေးရွာဖုန်ကြီးကျောင်းမှာထိမ့်သိမ်းထားတယ်ဆိုတဲ့သတင်းတွေကြားပေမဲ့အတိအပြုချက်မရသေးဘူးလို့ DVB သတင်းဌာနကဦးခင်မောင်စိုးကပြောပါတယ်
။နောက်ဆုံးကျွန်တော်တို့သိတာတော့သူလာရလမ်းကျောင်းပေါ့လေလာတဲ့လမ်းကျောင်းကိုလိုက်ကြည့်ပြီးတော့အဲ့ဒီလမ်းကျောင်းမှာရှိတဲ့ရဲစခန်းတွေတော့မေးကြည့်တာပေါ့။ဒါပေမဲ့ခုနသူတို့ထုတ်ပြန်ထားတဲ့လာရှုရဲစခန်းမှာတော့မရှိဘူးဆိုတဲ့အဖြေပဲရတာပေါ့နော်။နောက်ဒီဘက်သူတို့လမ်းကျောင်းနမ်စံရဲစခန်းကိုလည်းပဲကျွန်တော်တို့မေးခိုင်းတဲ့အခါကျတော့အဲ့ဒီမှာလည်းမရှိသေးဘူးဆိုတဲ့အဖြေပဲထွက်တယ်။အဲ့ဒီကနေတဆင့်တော့ကျွန်တော်တို့ဖျားကြီးဆိုတဲ့ရွာကိုတော့ကျွန်တော်တို့သတင်းတောက်ကိုတို့ပြီးတော့ကျွန်တော်တို့စုံစမ်းခိုင်းကြည့်တယ်ပေါ့နော်။အဲ့ဒီမှာတော့ဖုန်ကြီးကျောင်းတစ်ကျောင်းမှာသူတို့ထားတယ်ဆိုတဲ့သတင်းတော့ကျွန်တော်တို့ကြားတယ်။ဒါပေမဲ့အဲ့ဖုန်ကြီးကျောင်းကိုဝင်လို့မရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဒါလည်းအတိပြုလို့တော့မရဘူ
း။တအန်းပလောင် TNL နဲ့မြေအတွင်းတွားရောက်သတင်းယူတဲ့သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံထားရတဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့တမရော်ကောက်ွယ်ရေးဦးစီးချုပ်ထံမြစ်တာရက်ခံစာပေးပို့သွားမယ်လို့သတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်။ဥပဒေအဲ့ဒီကိစ္စနဲ့ပတ်သက်လို့လေတမရော်ကောက်ွယ်ရေးဦးစီးချုပ်စီကိုကျွန်တော်မြစ်တာရက်ခံစာလုံရင်းနေပါဆရာ။ဒီအနေထားမှာတော့တစ်ဖြတ်ပါမှလုပ်လို့မရဘူး။
ကျွန်တော်ကမြစ်တဲခံစားဒါဟာကျွန်တော်လုံနိုင်တဲ့အဖြစ်ပါအမြင့်ဆုံးပါပဲခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနန်းစံတီဘောကလန်ဖျားကြီးကျေးရွာနာမှာတအန်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNL နေမြေအတွင်းတွားရောက်သတင်းယူပြီးပြန်လာတဲ့ DBB သတင်းတော်ဦးအေးနိုင်ဦးပြည့်ဖုံးနိုင်နဲ့ ARD သတင်းတော်ဦးသိန်းစောခေါ်လဝီဝမ်တို့ကိုတမရော်ကဇွန်လ26ရက်နေ့တနင်္လာနေ့မှာဖမ်းဆီးခဲ့တာပါအခုလိုသတင်းတော်တွေဖမ်းဆီးခံရတဲ့အပေါ်စိုးရိမ်မကင်းဖြစ်မိသလိုမြန်မာပြည်အောင်မြင်မှုအတွက်သတင်းလွတ်လပ်ခွင့်မုတ်ချလိုအပ်တယ်လို့ American တန်ယုံကဒီကနေ့အင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်
မမမြင့်ခိုင်တရင်ပြပိုးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခြေအနေကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံတွင်းတရားမဝင်လွတ်လပ်ကိုင်နေတဲ့နိုင်ငံသားသာရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်တဲ့ထိုင်းအစိုးရရဲ့ဥပဒေသစ်ထုတ်ပြန်ပြီးမှာပဲထိုင်းနိုင်ငံတဝန်းထောင်ချီတဲ့တရားမဝင်အလုပ်သမားတွေကိုအထူးစီမံချက်နဲ့လုံခြုံရေးအင်အားသုံးပြီးလိုက်လံဖမ်းဆီးနေပြီဖြစ်ပါတယ်ဒါကြောင့်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေအနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်ကင်ဆောင်ထားကြဖို့တကယ်လို့မိမိမှာခိုင်လုံတဲ့နေထိုင်ခွင့်အထောက်အထားမရှိရင်နေရရင်ကိုပြန်ကြဖို့အထူးသတိပေးကြညာချက်ထုတ်ပြန်ထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ထိုင်းဆိုရကဂျော်လာ20ရက်နေ့မှာထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသားသားအလုပ်သမားတွေအတွက်အလုပ်သမားဥပဒေသစ်တရထုတ်ပြန်လိုက်ပါတယ်ဒီဥပဒေသစ်အရတကယ်လို့ထိုင်းနိုင်ငံတွင်မှာတရားမဝင်အလုပ်လုပ်ကိုင်နေတာကိုတွေ့ရှိတယ်ဆိုရင်ဒဏ်ငွေဘတ် 2,000 ကနေဘတ် 4,000 အထိနောက် 1,500 နဲ့အထိချမှတ်နိုင်နေဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းဆိုရဘက်ကဒီအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးပြီးချင်းမှာပဲထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းခွင်ဆက်ယုံအလုပ်ယုံဈေးစိုက်ပျိုးရေးလုပ်ငန်းခွင်နဲ့နေအိမ်တွေမှာအထူးစီမံချက်တည်းအနေနဲ့ထိုင်းစစ်တပ်နဲ့ရဲပါဝင်အထူးတပ်ဖွဲ့ဝင်တွေဘက်ကရှောင်းတခင်ပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့တာမှာတော့အခုဆိုရင်မြန်မာပါဝင်နိုင်ငံသားသားတရားမဝင်ရွှေပြောင်းအလုပ်သမားထောင်နဲ့ချီအဖမ်းဆီးခံရပြီဖြစ်ပါတယ်မြန်မာအလုပ်သမားတန်းနဲ့ချီအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံတွင်းမှာအခုလိုအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးစီမံချက်နဲ့လိုက်လံဖမ်းဆီးနေချိန်မှာပဲထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေကိုဂျွန်လ26ရက်နေ့ကအထူးတတိပေးကြေညာချက်ထုတ်ပြန်တတိပေးပါတယ်အဓိကတတိပေးတာကတော့ထိုင်းနိုင်ငံတွင်းအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ယာယီနိုင်ငံကူးလက်မှတ်တရားဝင်အလုပ်လုပ်ကိုင်ခွင့်လက်မှတ်တွေကိုကိုင်ဆောင်ထားကြဖို့တကယ်လို့မိမိမှာနေထိုင်အလုပ်လုပ်ကိုင်ခွင့်ခိုင်လုံတဲ့အထောက်အထားလုံးဝမရှိဘူးဆိုရင်တော့အခုထိုင်းဆိုရကထုတ်ပြန်တဲ့ဥပဒေသစ်ကပြစ်ဒဏ်ကြီးလေးလွန်းတဲ့အတွက်မြန်မာနိုင်ငံကိုသာပြန်ကြပါလို့ဘန်ကောက်မှာရှိတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံအလုပ်သမားတန်အရာရှိယုံကတင်ထုတ်ပြန်ထားပါတယ်သူ့နိုင်ငံကထုတ်ပြန်တဲ့ဥပဒေကိုလေးစားလိုက်နာကြရမှာဖြစ်ပေမဲ့လူသားချင်းစာနာမှုအနေနဲ့ဒီဥပဒေနဲ့ပတ်သက်ပြီးပညာပေးသတိပေးတာတွေကိုအရင်လုပ်တင်နေဆိုပြီးထိုင်းနိုင်ငံကတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူအလုပ်သမားကြီးလိုက်လာကူညီပေးနေတဲ့ရှေ့နေကြီးဦးအောင်မျိုးတန်းကသုံးသပ်ပါတယ်
။အဲ့ဒီတော့အဲ့ဒီလိုထုတ်ပြန်ထားတဲ့ဥပဒေပေါ်မူတည်ပြီးတော့အခုလိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အထူးတော့ကြိုးစားမရှိပါဘူး။ဒါပေမဲ့သူတို့အမိန့်တွေထွက်လာတဲ့အခါမျိုးမှာတော့အမိန့်ထွက်လာပြီလို့ရှိရင်နှစ်လတန်းပြီးသုံးလတန်းပြီးကြိုတင်ပြီးတော့ဟိုပညာပေးအနေနဲ့ဆွေးနွေးပြောဆိုကြပြီးတော့မှဒါလိုမျိုးယူဆောင်ရင်တော့အဲ့ဒါတော့မလုပ်ဖြစ်ပါလေ။နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကလိုမျိုးဝန်ကြီးဌာနအနေနဲ့လည်းတိုင်းဝန်ဘက်ကလည်းဒီလိုဖြစ်ပျက်ထားတဲ့ပုံကိုစောင့်ကြည့်နေတဲ့သဘောရှိပါတယ်။သို့တော့အချိန်အခါပြီးဖို့ရယ်နောက်ပြီးတော့ဒီလိုဖန်ဆီးတဲ့အခါမှာဒီအလုပ်သမားတွေအနေနဲ့ဟိုငယ်တဲ့ကလေးများနောက်တစ်ခါကျမ်းမာရေးမကောင်းတဲ့လူများတွေကိုအဲဘယ်လိုကူညီစောင့်ကြောင်းပေးရင်ကောင်းမလဲဆိုတာလည်းသူကပါတယ်။နောက်တစ်ခုကဒီလိုဖန်ဆီးတဲ့အခါမှာပြီးသွားတဲ့အခါမှာ၎င်းတို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးတွေကိုလည်းတတ်နိုင်တဲ့မြတိုင်ချင်းရယူသွားနိုင်အောင်ဆောင်ရည်ပြင်တော့ကောင်းမယ်ဆိုတဲ့အနေထားမျိုးလည်းတွေ့ရပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအနေနဲ့လည်းအလုပ်လုပ်ရာနေရာဒါမှမဟုတ်နေထိုင်တဲ့နေရာတွေမှာမိမိတို့ရဲ့အလုပ်လုပ်ကိုင်ခွင့်နေထိုင်ခွင့်လက်မှတ်တွေကိုစနစ်တကျကိုင်ဆောင်ထားကြဖို့နဲ့တတိထားနေထိုင်ကြဖို့ကိုလည်းအထူးတတိပေးပါတယ်
။ထိုင်းနိုင်ငံနဲ့မှာအခုမူရစီဘွားအနေနဲ့တော့လကောင်းလူကုန်ကူးမှုတွေတော့လကောင်းပြန်လည်ပြီးတော့မြင့်တက်လာတဲ့ကြောင့်မို့ဒီတက်ဖို့သူတို့ကဥပဒေအရဆောင်ရွက်နေဆိုတဲ့အားမျိုးကိုသိထားတဲ့ကြောင့်မို့လည်းကျွန်တော်တို့ကြိုတင်ပြီးတော့မြန်မာတိုင်းဝန်တွေလည်းတတိပေးထားတာရှိပါတယ်။မိမိနိုင်ငံသားလူသမားတွေဟာဆက်ရက်ဆက်ရက်ထောက်ထားဒီပြည်စုံအောင်ရနိုင်ရင်ရအောင်လုပ်ထားပြီးတော့မပြည့်စုံတော့ဘူးမရှိတော့ဘူးထောက်ထားမရနိုင်တော့ဘူးဆိုရင်တော့မိမိနိုင်ငံကိုပြန်ပြီးတော့ဒီနိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စနစ်အပေါ်မှာဒါလိရင်ဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်ခင်ဗျာ
အလို့သမားကြီးလိုက်လံကူညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနောက်မြန်မာအလို့သမားဝန်ကြီးဌာနအနေနဲ့ထိုင်းဆိုရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဖြည့်ဆင်းပေးစီလိုပါတယ်လို့တိုက်တွန်းပါတယ
်လို့ဥပဒေချက်ချင်းပြဋ္ဌာန်းပြီးတော့လုပ်ငန်းခွင်တိုင်းကိုဝင်ဖမ်းဈေးတွေကိုဝင်ဖမ်းသွားတဲ့ကားဂိတ်တွေမှာဝင်ဖမ်းဆိုတာကဒါတော်တော်ကြီးကိုပြင်းပြင်းထန်ထန်ရ
ဒီယူချောင်ရဲမှုကိုတွေ့ရတယ်မြန်မာတိုင်းဝန်ကမနေ့ကအဲကြားတဲ့ကြောင့်ထွက်လာတာကတရားမဝင်လို့သမားတွေကြံပါဝါပါမိတွေပြောင်းပါဆိုတာတော့ပဲထုတ်လာတယ်ထောင်းနဲ့မလုံလောက်ဘူးလုံနိုင်တာတွေကဘလို့သမားသုံးလေးတန်းရှိတယ်တဲ့ဥပမာနှစ်လတန်ကြီးသုံးလတန်ကြီးလိုအပ်တဲ့လုံလောက်တဲ့အရှင်တစ်ခုကိုသူတို့နေပြီးတော့တောင်းပန်တာမျိုးလို့နေတာပေါ့ထိုင်းဆိုရရဲ့ဥပဒေမှာတော့တရားမဝင်နိုင်ငံသားတ
ဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့နောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတဖို့ကိုတင်ပြပေးပါမယ်။ကမ္ဘာကုလသမဂ္ဂရဲ့1984ခုနှစ်မှာစတင်ပြဋ္ဌာန်းလိုက်တဲ့ညီမနှိပ်စက်မှုနဲ့အခြားရက်ဆက်မှုမဆန်သောအခြားရက်ဆက်လူမဆန်သောသို့မဟုတ်လူကုန်တိုက်ခါကြဆင်းစေသောဆက်ဆံမှုသို့မဟုတ်ပြည်ထောင်ပေးမှုစန့်ကျင်ရေးနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြန်ဆုံးရေးထိုးနိုင်ဖို့လိုတယ်လို့လူအခွင့်ရေးဆောင်ရွက်သူတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့မြင်သည့်ညီမနှိပ်စက်မှုမျိုးကိုမဆိုတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ဖို့လိုနေသေးတယ်လို့လည်းမင်းကြီးကပြုလုပ်တဲ့နှိပ်စက်ခံရသူတွေကိုအားပေးကူညီတဲ့နိုင်ငံတကာနဲ့အခမ်းအနားမှာထောက်ပြကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းနာကိုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံအနေနဲ့ညှိမ့်ပန်းနှိမ့်ဆက်တာမျိုးတွေလူအခွင့်အရေးချိုးဖောက်ခံရတာမျိုးတွေယုံနေလာစေဖို့ညှိမ့်ပန်းနှိမ့်ဆက်မှုတွေကိုစန့်ကျင်တဲ့ကုလသမဂ္ဂစာချုပ် UNCAT ကိုအမြန်ဆုံးလက်မှတ်ထိုးပြီးပြည်တွင်းကဥပဒေတွေကိုလည်းပြုပြင်ပြောင်းလဲရမယ်လို့နိုင်ငံရေးအကြီးအကဲများကုညီဆက်တော်ရေးအတင် ABB ကကိုအောင်မျိုးချုပ်ကပြောပါတယ
်ဒီကဒီဟိုညှိမ့်ပန်းနှိမ့်ဆက်မှုတွေပေါ်ပြောက်ဖို့အတွက်ကပထမဦးဆုံးအလွယ်ကူဆုံးဖြစ်တာကတော့ဒီ UNCAT ကိုလက်မှတ်ထိုးလိုက်ဖို့လိုပါတယ်ဒီ UNCAT ကိုလက်မှတ်ထိုးလိုက်ပြီးတဲ့အခါမှာသူ့ထဲမှာပါတဲ့ဒီအချက်တွေအတိုင်းကျွန်တော်တို့နိုင်ငံပြည်ရင်းဥပဒေတွေမှာလိုက်ပြီးတော့ပြင်ဆင်ဖို့လိုပါတယ်။ပြီးတဲ့ခါကျတော့ကျွန်တော်တို့နိုင်ငံရဲ့ပြည်ရင်းဥပဒေတွေမှာလည်းဒီညှိမ့်ပန်းနှိမ့်ဆက်မှုမကျူးလွန်အောင်ဆိုတဲ့ကိစ္စတွေရှိထားပြီးသားပါ။အဲ့မှာထပ်ပြီးတော့တချို့အပိုင်းတွေပြင်ဆင်ဖို့လိုတာတွေပြင်ဆင်ရမယ်။တချို့ဖြုတ်ရမယ့်ဟာတွေဖြုတ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံကအုပ်ချုပ်တဲ့သူတွေဒီအာဏာပိုင်အဖွဲ့အစည်းတွေကဒီညှိမ့်ပန်းနှိမ့်ဆက်မှုတွေကိုကျူးလွန်နေကြတယ်ဆိုတာ။အဲ့တော့ညှိမ့်ပန်းနှိမ့်ဆက်မှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစိုးရတခုတည်းကိုကျွန်တော်ပြောနေလို့မရဘူး။စစ်တပ်တခုတည်းကိုပြောနေလို့မရဘူး။အလားတူညှိမ့်ပန်းနှိမ့်ဆက်မှုကျူးလွန်နေတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေရှိတယ်။ဒီတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကိုနှိုက်ကလည်းဒီညှိမ့်ပန်းနှိမ့်ဆက်မှုတွေကိုမကျူးလွန်ဖို့အတွက်တင်းတင်းကြပ်ကြပ်ကြိုင်ပွဲမှုလိုအပ်တယ်။ဒါရှိနေသားမှဆိုလို့ရှိရင်ဒီ UNCAT ရဲ့လက်မှတ်ထိုးလိုက်ပြီးတော့ကျွန်တော်ပြည်ပဥပဒေတွေကိုပြည်ပြင်းတင်တာတွေကျူးလွန်မယ်။ကြောင်းလဲတင်တာတွေကြောင်းလဲမယ်။ထပ်ဖြစ်တဲ့နာတွေထပ်ဖြစ်နေပြီးတော့ဒီဥပဒေတွေကိုလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံအသီးသီးနဲ့ညှိမ့်ပန်းနှိမ့်ဆက်မှုတွေရော့နေသွားပြီးတော့တစ်ချိန်မှာတော့ညှိမ့်ပန်းနှိမ့်ဆက်မှုလုံးဝပျက်ပျက်သွားတဲ့လုံးဝမရှိတော့တဲ့နိုင်ငံတကာနိုင်ငံအဖြစ်နိုင်ငံတကာအလဲမှာညှိမ့်ပန်းလာမှာဖြစ်ပါလိမ့
်မယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်တဲ့ညှိမ့်ပန်းနှိမ့်ဆက်မှုတွေကိုကြီးစက်ရလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်တိုင်ကြားနိုင်ပြီးထိရောက်တဲ့ပြည်တွင်တွေချမှတ်နိုင်ဖို့လှုံ့ဆော်သွားမယ်လို့ပဲပဲတိုင်းမျိုးနေတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကပြောပါရစေ။
ဒီမှာဖြစ်တာကတော့တို့တို့ကတင်ကြတာတွေ့ရတဲ့ဘာလို့ဆက်ရှိရုံမှာလာရည်ဘူးမှဒီလိုဟုတ်ဖို့ကြွတာကိုမရပါဘူးအားလုံးကကိုဒီကုံကစိတ်နေပြီးတော့ခံခဲ့ရပြီးတော့ခြေပွဲဝဲတဲ့အချိန်ဆိုအိမ်မဆိုးနေတယ်လို့ဆက်ခဲ့တာတော့ဘူးလို့ကြောက်ရတာလည်းအချိန်တွေပြရမှာတော့ကျွန်တော်ဒါတွေကိုပွင့်လင်းနေတော့တော့ပေါ်ကြွတာလို့ရပါပြီအခုကစိုးရနေတယ်တက်နိုင်မရဘူးသူကအရေးကြီးဆောင်ရွက်မှုတွေကိုအောင်ရပေးနေပါတော့ကျွန်တော်ဒီနေရာကိုပြေးပြေးကြောက်ရတယ်အဲ့တော့ကိုနေရကိုဒီလာဒီလိုမျိုးတွေပေါ်ပေါက်လာရဆိုလို့ရှိရင်ကျွန်တော်တို့အဓိကကတော့သက်ဆိုင်ရာတိုင်းရတိုင်းအတွက်ကိုယ်တွေသိနေကြောင်းကြားလို့ရပါတယ်သက်ဆိုင်ရာရွက်ဝဲအုပ်စုတွေကိုကြောင်းကြားလို့ရပါတယ်အဲ့ရနေမှာတစ်စစ်ရှိရောက်တဲ့ပြည်တယ်ကိုပေးဖို့ရှိရောက်တဲ့ကုတီကိုဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့စဉ်းစားနေစစ်တယ်လို့ပြောဆောင်ရတာဖြစ်ပါတယ်
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက UNCAT ဆက်ရုပ်လက်မှတ်ရေးထိုးဖို့အစိုးရတင်သွင်းရမှာအောင်မြင်ခဲ့ပေမဲ့လည်းယနေ့အချိန်ထိတော့လက်မှတ်မရေးထိုးနိုင်သေးပါဘူးအစိုးရအနေနဲ့ UNCAT လက်မှတ်ကိုအမြဲတမ်းရေးထိုးနိုင်ဖို့ကိုတော့လွှတ်တော်ကနေအစိုးရတင်သွင်းပြီးလွတ်ဆောင်သွားမှာဖြစ်တယ်လို့ကိုအောင်မျိုးကျော်ကပြောပါတယ
်ထိုးနိုင်ဖို့အတွက်ကိုကြီးကတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟိုဆောင်ရွက်နေပါတယ်လွတ်တော်ကိုယ်စားလှယ်နဲ့ဒီ UNCAT အကြောင်းသက်သက်တော့ကျွန်တော်တို့ဆွေးနွေးရတာကြည့်ရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဒီအကျဉ်းအောင်ဥပဒေလိုဟာမျိုးတွေအခြားကိစ္စတွေနဲ့ကျွန်တော်တို့ဖွတ်တော်သွားတဲ့အခါမှာတော့ကျွန်တော်တို့ဒီဖွတ်တော်ကနေပြီးတော့ UNCAT ကိုအစိုးရလက်မှတ်ထိုးနိုင်ဖို့အတွက်ဒီကိစ္စကိုလုပ်ပေးဖို့ကျွန်တော်တို့ဖွတ်တော်ကိုနေပြောနေဆိုနေတာတွေရှိပါတယ်အဲတော့ဖွတ်တော်ကိုဒီဘက်ကလည်းဒီ UNCAT ကိုလက်မှတ်ထိုးဖို့ကိစ္စကလူအားဖြင့်သဘောတူထားပြီးသားပါအဲတော့ကျွန်တော်တို့ကတော့ဒီ UNCAT ကအရင်အစိုးရလက်ထက်အရင်ဖွတ်တော်တက်မ်းမှာတော့ကျွန်တော်တို့ဒီလက်ရှိမကွေးတိုင်းဝန်ကြီးဖြစ်နေတဲ့ဒေါက်တာအောင်မျိုးညိုက UNCAT ကိုအစိုးရကလက်မှတ်ထိုးဖို့အတွက်အစိုးရတင်တဲ့အခါမှာပြတ်တော်မှာမဲခွဲရေးဆက်တဲ့အဲ့ဒီမှာဒီအစိုးရအောင်မြင်ခဲ့တယ်အစိုးရကလည်းဒါကိုလက်မှတ်ထိုးဖို့ဆိုတော့ဂရုပြေးခဲ့တယ် ဒါမဲ့ယနေ့ချိန်ဒီ UNC ဒီလည်းမထုံးနိုင်ဘူ
းညမနေ့စခရသူများအားအဘိကူညီတဲ့နိုင်ငံတကာနေ့အထိမ်းအမဲ့ပွဲကိုတော့ရန်ကုန်မြို့တဝန်းနေ့စခရမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုပြန်လည်တုံတက်တဲ့ဆွေးနွေးပွဲဘက်ကိုတလဲကြည့်ကြရအောင်ပါရှင်ငင်းငင်းရေးလုပ်ငန်းစဉ်မှာပါဝင်ကြတဲ့ကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီဝင်တွေကရင်ပါတီခေါင်းဆောင်တွေကရင်လူထုအခြေပြုအဖွဲ့အစည်းတွေခေါင်းဆောင်80စုပေါင်းပြီးတော့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုပြန်လည်တုံတက်တဲ့ဆွေးနွေးပွဲတရကိုဇွန်လ12ရက်နေ့ကနေစပြီး10ရက်ကြာကြာ KNU ရဲ့လေးဝါးစခန်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာငင်းငင်းရေးလုပ်ငန်းစဉ်တွေဟာအချင်းယူလောက်ကန်ရမှာဖြစ်တဲ့အတွက်အားနည်းချက်တွေရှိနေသေးကြောင်းသုံးသပ်ကြပါတယ်။ကရင်အမျိုးသားအစည်းအရုံးနဲ့မေးမြန်းထားတာကိုမအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်တွေ၊ကရင်ပါတီကခေါင်းဆောင်တွေ၊ကရင်လူထုအခြေပြုအဖွဲ့အစည်းကခေါင်းဆောင်တွေအထူးသဖြင့်ငင်းငင်းရေးလုပ်ငန်းစဉ်တွေမှာဥဆောင်ပါဝင်ခဲ့တဲ့ခေါင်းဆောင်တွေကမြန်မာအစိုးရမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တည်ဆောက်ရမယ်ငင်းငယ်ရေးလုပ်ငန်းစဉ်တွေဟာအချိန်ယူဖို့လိုအပ်နေသေးတဲ့အတွက်အားနည်းချက်တွေရှိနေသေးတဲ့အကြောင်းသုံးသပ်တွေ့ရှိခဲ့ရတယ်ဆိုပြီးကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖလိုကွယ်ထွေးကပြောပါတယ
် MCU ကို account for တို့တဲ့လုပ်ငန်းကော်မတီတွေကိုဖွဲ့စည်းတာရှိတယ် MCU ရဲ့ညှိနှိုင်းချက်ရပါတော့ကိုလို့ကျွန်တော်တို့ပြန်သုံးသပ်တယ်ကျွန်တော်တို့ကတော့ဒီငင်းချမ်းတဲ့မျိုးသားပြန်လည်ဆွေးနွေးအဒီရကျင်းနဲ့ကျွန်တော်ဆောင်ရွက်တာတော့နိုင်ငံရေးဆွေးနွေးရဲ့အကြောင်းအရာကိစ္စတွေဆွေးနွေးဖို့ဆွေးနွေးပြီးရပ်တမချက်တွေကျော်လို့အားမဲ့ရှိတယ်လို့အဲ့လိုမြင်တယ်လေနိုင်ငံရေးဆွေးနွေးဝယ်ဆိုတာကအချိန်စီးပြီးလည်းဒီနည်းဆွေးနွေးမှာကိစ္စတွေအချိန်ကမလုံမလောက်တဲ့အပေါ်မှာရလာထွက်လာဖို့ပြည့်တဲ့ဆောင်ရွက်တဲ့အတွက်ကြောင့်လည်းအားလုံးကကျေနပ်နိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်လည်းအဲ့လိုပြန်သုံးသပ်တဲ့အပေါ်မှာတကယ်ညီချင်းအောင်မြင်စီရင်တဲ့ဆန္ဒနဲ့ကျွန်တော်တို့ကဒါပြင်ပြရင်ဖြစ်ပါတယ်။ဒီနေ့မှရေးထိုးတဲ့အဖွဲ့တွေရအစိုးရရတန်းတဲ့လူတွေနောက်ပြီးတော့ဆက်ပြီးဒီထိုးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းအကုန်လုံးမှာအဝရှိကြတယ်လေ
။2012ခုနှစ်မှာမြန်မာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်ချုပ်ဆိုထားတဲ့အပြည့်ရစာချုပ်တွေ2015ခုနှစ်မှာချုပ်ထားတဲ့ငင်းငယ်ရင်နဲ့အမျိုးသားပြည်내တင်းမြေကြီးဆိုင်ရာဂရုပြုစာချုပ်တွေ2015ခုနှစ်မှာပဲ NCA စာချုပ်တွေနဲ့ပတ်သက်လို့တုံ့တက်တဲ့ဆွေးနွေးပွဲကိုလုပ်ခဲ့ရမှာတော့ကရင်ပြည်내အတွင်းမှာငင်းငယ်ရေးလုပ်ငန်းစဉ်တွေလုပ်ကိုင်ရမှာအဆင်ပြေမှုတွေရှိပေမဲ့ငင်းငယ်ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင် KNU အနေနဲ့တွန်းအားပေးလှုံ့ဆော်နေရတာဖြစ်တယ်လို့လည်းပြောပါတယ
် NCA account for မှုဆိုတာကကျွန်တော်တို့ဒီဖြတ်ထားတဲ့ရန်ပြားတွေကဒီငင်းချမ်းတဲ့မြေသားပြည်내သူ့ရဲ့ဆိုတာပြတ်ပတ်ကမရသေးတယ်မလို့ရပိုင်းတို့ GMC နိုင်ငံတကာစီးလို့အပိုင်းတွေဒီမှာအစုပ်ပေရန်ဒီရတဲ့လုံငါကုန်ပြီရှိတယ်ဘုဒ္ဓလည်းကျွန်တော်တို့ဆွေးနွေးတဲ့နေရာမှာအားလည်းချက်မရှိတော့ဘူးဒီမှန်းတဲ့ဆိုတာကတစ်ဖက်နဲ့တစ်ဖက်နားလည်းမရှိရှိနဲ့တစ်ဖက်လည်းခံနိုင်တဲ့အဖြေကိုရဖို့အတွက်ကျွန်တော်တို့ကြည့်နေအချိန်ရှာတာဖြစ်တယ်ဒီမှန်းပြီးရန်ရှာတဲ့သဘောတော့မဟုတ်ဘူးနော်ကျွန်တော်တို့နိုင်ငံကလက်နက်ကိုတိကျကကြည့်လို့ရှာလာတဲ့အပေါ်မှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းတာတို့စံပြည့်ရှိမှုတွေကလည်းဒါတွေကိုကျွန်တော်တို့ရင်ဆိုင်နေရတဲ့အပေါ်မှာတစ်ဖက်စလုံးကနေပြီးတော့ဒီကဘာကနေဖြစ်လို့ဒီမှာဒီရရှိရမယ်ဆိုတော့အချိန်ယူပြီးတော့တစ်ဖက်နဲ့တစ်ဖက်ပေါ်တော့အပေးယူရတဲ့တစ်ဖက်နဲ့ဘုံတော်ရစီချက်လို့ဘုလို့အပ်တယ်တခုပေါ့နောက်တစ်ခုကတော့တစ်ဖက်နဲ့တစ်ဖက်ကန်တူယူဒီစစ်တမ်ကိုပိုင်းနေပေါ်တော့အဲ့လိုသဘောထားနေလို့ရှိတော့ဒီအားနည်းချက်ကြီးရှိလာတာတွေကိုကျွန်တော်တို့ဆိုတော့အချိန်မကအနည်းနဲ့အားနည်းနေပြီးတော့ဒီနေ့အပေါ်မှာကျွန်တော်တို့ဘုံမကောင်းမှုတွေရင်းချမ်းရေးဖြစ်စဉ်တခုပေါ်လာဖို့အတွက်ဆောင်ရွက်ရမှာကျွန်တော်တို့အားလုံးမတောင်းရှိကြတဲ့အပေါ်မှာကျွန်တော်တို့ပြန်လည်ဆုံးဖို့ပြင်ကြရင
်တနိုင်ငံလုံးဖြစ်ခဲ့တဲ့မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က KNU ကလက်မှတ်ရေးထိုးခဲ့တာပါ KNU ကရင်မျိုးသားစည်းရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်တပ်ထမ်းခွင့်ရရှိရေးအတွက်နှစ်စီကြာစွာလက်နက်ကိုင်တိုက်ခဲ့ပြီးတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီဘောဘလကန်ပါတီအနေနဲ့လွတ်တော်နေရာသုံးပါအများစုဖြစ်တဲ့အပြင်အင်ဂျီရိုကိုချုပ်ကန်ထားပြီးမဲ့လဲယူရိုပွဲမှာဘဲဆန္ဒရှင်တွေကိုအဓိကကြီးပေးခဲ့တဲ့ဥပမာကဲအခေါ်သမ္မတဥပမာရဲ့ချမ်းမာရေးတောင်းချမှုဥပဒေပြန်လည်ပြင်ဆင်စားထိုးရေးအောင်မြင်လုံဆောင်မှုမှာတော့အခက်အခဲတွေရှိနေဆဲဖြစ်ပါလေအမေရိကန်ပြည်ထောင်စုရဲ့ချမ်းမာရေးတောင်းချမှုအနာဂတ်လမ်းကြောင်းကိုဒီသတင်းပတ်အတွင်းအထက်လွှတ်တော် Republican တွေဘယ်လိုပုံဖော်မလဲအားလုံးကစောင့်ကြည့်နေကြပါလေ။ကျမ်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်အစားထိုးပြင်ဆင်ရေးဆိုတာက Republican ဘက်ကနှစ်ပေါင်းများစွာဆင်းမြန်းတာဖွင့်ခဲ့တဲ့ကိစ္စပါ။သမ္မတဒေါ်နယ်ထရန့်ကတော့ Obama ကိုပြန်လည်ပြင်ဆင်အစားထိုးမယ်ဆိုရင်အမေရိကန်ပြည်သူတွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်မယ်ဆိုပြီးပြောဆိုခဲ့ပါလေ
။ Let's repeal
အားလုံးတော် Republican အမအောင် Bernard Burger ကပြင်ဆင်ကြပါစို့လို့ဆိုခဲ့တယ်လို့အားလုံးတော်ကဘော်ရန်ကလည်းအိုဘားမားကဲချမ်းမာရေးဆောင်ရှောက်မှုကိုပြန်ပြင်ပြီးစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးနဲ့စားထိုးဖို့ပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားလက်ထက်ကပေးခဲ့တဲ့ချမ်းမာရေးဆောင်ရှောက်မှုအာမခံဝယ်မယ်ဆိုရင်အခွန်နဲ့ပတ်သက်တဲ့ဂျိုးအပြန့်ခန်းစား권နေပေးခဲ့တဲ့အချက်ကို Republican တွေဘက်ကပြင်ဆင်မှာဖြစ်ပါတယ်။စီရင်နံပါတ်သူတွေနဲ့မတန်ဆန်းသူတွေကိုကုသတဲ့ကုန်ကြစိတ်အာမခံပေးခဲ့တဲ့အစီအစဉ်တွေကိုလည်းရှက်ဆိုင်မှာဖြစ်ပါတယ်။ဒါကြောင့်လည်းဒီမိုကရက်ဘက်ကဒီလိုပြင်ဆင်တာကလူတွေကိုဘေးဒုက္ခရောက်အောင်လုပ်နေတဲ့အစီအစဉ်ဆိုပြီးပြန်လည်ဝေဖန်ပြောဆိုနေတာပါဒီမိုကရက်ထဲလွတ်တော်အမတ်မက်ဆီဟီရိုနိုကတော့
If you're young and healthy, you'll be fine.
ရှင်ငယ်ငယ်ရွယ်ရွယ်နဲ့ကျန်းမာရေးကောင်းရင်တော့ပြဿနာမရှိပါဘူးဒါပေမဲ့ဆင်းရဲမယ်အသက်ကြီးပြီးတော့ဖျားနာမယ်ဆိုရင်တော့ဒုက္ခရောက်မှာတေးကြတယ
် Republican ဘက်ကပြင်ဆင်နေဆိုရင်လည်းလူနည်းစုဒီမိုကရက်တွေအနေနဲ့ဒီလိုပြင်ဆင်တာကိုထားမမြောက်အောင်တားဆီးနိုင်ပါလေတကယ်တမ်းချင်းချောင်နေတာကဥပဒေကိုလက်ရှိအနေအထားအတိုင်းလက်မခံနိုင်တဲ့Republican ထဲလွတ်တော်အမတ်တို့ပါအလဲလက်သဘောထားရှိတဲ့ပြောပြောင်းတဲ့သူတွေကတော့ပြန်လည်ပြင်ဆင်ရေးဆိုပြချက်ကတိတ်ကိုလွန်လွန်သွားမလားဆိုပြီးစိုးရိမ်နေပါတယ် Republican ထဲလွတ်တော်အမတ် Dean Heller ကအခုလိုပြောပါတယ
် I cannot support a piece of
land တဲ့ချီတဲ့ American တွေ Nevada ပြည်နယ်တွင်းမှာနေထိုင်နေထောင်တောင်းချီတဲ့ဒေသခံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုအာမခံကိုပယ်ဖျက်လိုက်တဲ့ဥပဒေကြမ်းကိုကျွန်တော်မထောက်ခံနိုင်ပါဘူ
းဒါပေမဲ့လည်း Conservative တချို့ကတော့ပြင်ဆင်ရေးဆိုပြချက်တွေကလိုအပ်တဲ့အတိုင်းဒါကိုတောင်မရောက်နိုင်သေးဘူးလို့ဆိုနေကြတာပါဒီတက်မကလုဖို့လိုတဲ့ဆိုပြီး Republican ထက်လွတ်တော်အမတ် Rand Paul ကအခုလိုပြောပါ
တယ်အ
ရင် Obama ကကျမ်းမာရေးဆောင်ရှောက်မှုပုံစံနဲ့ဖြစ်နေပြီးတော့အခြေခံမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်တာမျိုးမလုပ်တဲ့အဆိုပြချက်ကိုကျွန်တော်တို့ထောက်ခံမပေးမှာမဟုတ်ပါဘူ
း Republican တွေဘက်ကကန့်ကွက်တဲ့သူနှမဲပဲရှိတယ်ဆိုရင်တော့သူတို့ရဲ့ပြန်လည်ပြင်ဆင်ရေးဆိုပြချက်အထက်လွတ်တော်အတွင်းမှာရှုံးနေသွားနိုင်ပါတယ်ဒီမိုကရက်ဘက်ကတခြားနီလန်ရွေးစရာစုပြီးချက်တွေထပ်တင်ပြီးအိုဘားမားကဲဆောင်ရှောက်မှုကိုပယ်ဖျက်ဖို့တဲ့ပို့ပြီးတော့ခိုင်မာအောင်တော့လှုပ်လာနိုင်ပါတယ်ဒီမိုကရက်ထဲလွတ်တော်အမတ်ချက်ရှာမားကတော့ ABC ရုပ်သံကိုအခုလိုပြောပါတ
ယ် If they fail hopefully they'll come sit down
ရုပ်ဘက်ကမအောင်မြင်တော့ဘူးဆိုရင်တော့အိုဘားမားကဲကိုနောက်ဆက်ဖက်စည်းတာတွေရက်ပြီးကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မယ်လို့မျှော်လင့်ရပါတယ်အိုဘားမားကဲကိုကျွန်တော်တို့ပိုကောင်းအောင်လုပ်ပါမယ်
Republican ဘက်ကစုပြည့်ချက်ဥပဒေကြမ်းကိုရှုတ်ဝဲရေးသားထားတာဖြစ်ပြီးအခုအထိဥပဒေကြမ်းရဲ့မူကြမ်းအဆင့်ကိုသာထုတ်ပြန်ထားတာပါ Republican Party အတွင်းမှာပဲကန့်ကွက်လာနိုင်တဲ့ထက်လွတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေရောသွားအောင်ရည်ရွယ်ပြီးသူတို့ထောက်ခံအောင်ပြန်လည်ပြင်ဆင်တာတွေကိုလည်းလာမယ့်ရက်အတွင်းမှာလုပ်နိုင်ပါတယ်ဒါတောင်မှပဲစုပြည့်ချက်ဥပဒေကြမ်းကအောင်မြင်မှမယ်ဆိုတဲ့အာမခံချက်တော့မရှိသေးပါဘူးတော်တော်များများကတော့ဒီဥပဒေကြမ်းဟာလွတ်တော်မှလူများစုဖြစ်တဲ့ Republican ရဲ့အုပ်ချုပ်မှုကိုစံတလိုက်တာဆိုပြီးရှင်းပြထားကြကြောင်းပါခင်ဗျာ
ဦးသိန်းထိုက်ဦးစီစဉ်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့အင်္ဂါညတရိုက်တွေလိုင်းဆွေးနွေးခန်းအစီအစဉ်ကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။တော်ရရှင်များခင်ဗျာ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒီရန်ကုန်မြို့ကဘိုးကော်မတီစီဝဲအတွင်းမှာပါတီရင်ဆိုင်နေရတဲ့စင်ကုံမှုတွေဆောင်းဝန်းဆောင်းကိစ္စတွေကိုပြောတော့ပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်းမှုတွေကိုကန်ဆယ်ထားတဲ့ NLD အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူပေါ်မမောက်မှာဖို့ပါတီတွေညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းတာတွေလည်းကြားခဲ့ရပါတယ်။ဆိုတော့ဒီ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေရုံမလားရှစ်ဆက်အားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။ဆွေးနွေးဖို့ကျွန်တော်ပင်တဲ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မောရောက်နေပါပြီ။အရင်ဆုံးတော့ကျွန်တော်ကဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ email facebook တွေကစာရေးတော်တော်များရှိနေပါတယ်ဒီထက်တချို့အရင်ဆုံးဖော်ပြပေးခြင်းပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါကျော်မင်းဆွေဆိုတဲ့ account function မှာသူကတော့ NLD ကပြည်သူနဲ့တသားလေးကြားတယ်လို့ပြောခြင်းပါတယ်ဘာလို့လဲဆိုတော့ဒီနေ့ထိလူတရာမှာ90ကျော်ထောက်ခံအားပေးနေတော့ပါတဲ့အမေစုကိုလူတိုင်းနှိပါထောက်ခံပါတယ်ဒါကြောင့် NLD ကပြည်သူနဲ့တသားလေးရှိနေပါတယ်လို့ပြောခြင်းပါတယ်လို့သူကဆိုပါတယ်နောက်တူကတော့အောင်စေရဆိုတဲ့account function မှာသူကတော့ facebook ကနေပြောထားတာပါပြည်သူကိုဗဟုပြုတဲ့အရသာစစ်စစ်ဆိုတာဖြစ်ပါတယ်အရသာစစ်စစ်ဆိုရကပြည်သူကိုပြစ်ပယ်မထားပဲပြည်သူနဲ့တသားတဲ့ပြည်သူတံကိုနားထောင်တဲ့ပုံအရေးကြီးပါတယ်စစ်ဆိုရကိုမကြိုက်လို့တိုက်ပွဲဝင်လာတာပြည်သူတွေလည်းပါပါတယ်အခုတော့ပြည်သူကိုနည်းနည်းလွဲကဲပြစ်ဆိုလို့ပြည်သူကိုဂရုမထားပဲဘာသာတရားကိုနှိမ့်ကွတာရင်နာစီရပါတယ်နောက်တူကတော့ဝေယံယံဆိုတဲ့အကောင့်ဖန်ရှင်မှာပြောရမယ်ဆိုရင်တော့အများကြီးပါပဲပြောင်းလဲချိန်တန်ပြီဆိုတော့ကဘယ်ချိန်မှပြောင်းလဲမှာလဲလို့သူကမေးပါတယ်နောက်တူကတော့99ဆိုတဲ့အကောင့်ဖန်ရှင်မှာထိုင်ကုန်ရတော့စိတ်ပြောင်းသွားပါပြီ NLD ကလည်းဆိုပြီးသူကတူတူတုံနဲ့ရေးထားပါတယ်နောက်တူကတော့ကိုပြန်လာပြီဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့ပြောင်းလဲသင့်တဲ့တော့ပြောင်းလဲနေပါပြီကြီးတဲ့သူတွေမြင်ပါတယ်တစ်တော်လမ်းပန်းဗန္နာကြီးတဘောပေါင်းချင်းထင်းတဲ့ကာလာတို့လေးမှာဒီလောက်ပဲလုံနိုင်အောင်ပါဗောတဲ့ဒီတဲ့လုံးစီရင်နေဆိုရင်တော့ဥမာကဥသာတမရသာခတ်လိုက်ပါဆိုပြီးသူကတော့ခတ်လောင်လောင်ရေးထားပါတယ်ဆိုတော့ဒီနေ့မှကျွန်တော်အခုဒီရန်ကုန်တိုင်းတို့တော့ကိုယ်လည်းဖြစ်တဲ့ဒီကျောက်တရာမြို့နယ်ကဒေါ်ချီပြောင်းအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်နေတယ်ဆိုတော့ဆော့ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်လေးဟိုချားခဲ့ရမှာပါဆိုတော့အစိုးရတတန်းတနည်းကြော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုတော့စောင်းဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီတို့တော့ကိုယ်လည်းတူအနေနဲ့ဒေါ်ချီပြောင်းရဲ့အတွေ့အကြုံပဲဖြစ်အမြင်ပဲဖြစ်အရင်ဆုံးချားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမတို့တစ်နှစ်အတွင်းမှာတော့အတော်အတန်လေးကျမတို့လုပ်တင်တဲ့လောက်တွေလည်းလုပ်နေကြပါတယ်လုပ်လဲလုပ်ခဲ့ပြီးပါပြီဆက်လဲလှုပ်ဆောင်သွားအောင်ပါအဲ့တော့တစ်နှစ်ဆိုတဲ့ကာလကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ရပါတော့တော်တော်လေးရုံးကန်ရတဲ့လူသားတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ပြည်သူတွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မလို့ပုံအော်ပြီးမဲတွေလည်းပေးခဲ့တယ်ဒါတော့ပဲကျမတို့ကကောင်းကောင်းသိပါရဲ့ရှင်ဆိုပေမဲ့လည်းလုပ်နေရတဲ့အတိုင်းသားတွေကအော်ဟိုပြောရမယ်ဆိုကျမတို့ကအပြေဝအာနာလည်းလက်ထဲမှာမရှိသေးဘူးပြီးတော့အဟောင်းတွေကျမတို့အိမ်ပစ္စည်းဆောက်ရနေလေပါလေရှင်အဟောင်းတွေကိုကျမတို့ကဟိုနောက်ကျောင်းတွေပြန်ပြန်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလေရှင်ဒါပေမဲ့အဓိကကျောင်းလေးတာမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြပြင်ပါလေကျမတို့ဒီလွတ်တော်ဆိုင်တက်ကဆိုရင်ကျမတို့ budget တွေတိတိကျကျစဉ်းစစ်ပြီးတော့ရခင်ကာလလိုအလေးလေးမရှိအောင်ကျမတို့အများကြီးချင်းကြောင်းနေပါလေပြီးတော့ကျမတို့ကျတော့ကိုယ်စားလှယ်ကြီးဆိုလို့ရှိရင် NLD ပါတီနဲ့အတူ NLD ပါတီကလွတ်တော်ကိုယ်စားလှယ်ကြီးကပြည်သူ့ကြားထဲမှာတသားလေးရှိပြီးတော့ဟိုထူးခြားဆောင်ရွက်နေပါလေရှင်။ဒါကတော့တည်ကြပါလေရှင်။အလုံးဝမပြောင်းလဲဘူးဆိုတာကိုကျွန်တော်တို့လက်မခံပါဘူးရှင်။ကျွန်တော်တို့လည်းထူးခြားဆောင်ရွက်နေပါလေ။ဒါပေမဲ့ပြည်သူကစစ်ချင်းညှော်နှင်ထားသလိုတစ်နှစ်ပြင်အကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲ။ဒါကတော့ငားလေတည်ကြဖို့ညှော်နှင်ပါလေရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ဟိုပင်နိုင်ဆွေးနွေးမယ်နောက်တစ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့အခုတော့ဒီတိုင်းရင်းသားနိုင်ငံရေးသမားနိုင်ငံရေးတုံးတက်သူတူလည်းဖြစ်တဲ့ဦးရဲထွန်းရဲ့သဘောထားကိုလည်းဟိုရေဦးရတုံးတက်ပေးပါခင်ဗျာအခု NLD ကပြည်သူနဲ့အတူဆိုတဲ့စာမုတ်တိုင်းတသားရဲ့ရှိနေရလားဦးရဲထွန်းအမြင်ပြောပါ
အခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်တို့လွတ်တော်တွေမှာဆောင်ရွက်တာတွေပါလေတော့အသေးစိတ်တွေတော့ကျွန်တော်လည်းစိတ်မသိပါဘူးအဲ့ဒါသို့တော့ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့ဟိုနှစ်ခုလောက်ကျွန်တော်ထောက်ပြချင်တာပေါ့လေတစ်ခုကဘာလဲဆိုရှင်ကျွန်တော်တို့ပြည်သူလူထုကြီးအများစုကတော့ဒီအစိုးရတက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဟိုဒေါက်ဆန်းစုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့ဒီအစိုးရတက်လက်ထက်မှာအဓိကသူဦးစားပေးလို့ ရှင်နာကအလုပ်နေတာကငင်းငယ်ရေးကိစ္စပေါ့နော်အဲငင်းငယ်ရေးကိစ္စမှာတကယ်ကတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှင်တွေ့ဝက်ပြီးတော့တည့်ရိုက်တည့်ရောက်တဲ့ကိစ္စပေါ့တည့်ရိုက်တည့်ရောက်တဲ့ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးခွင့်ပြုတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လိုဆိုတော့အဲ့ဒီဘက်မှာတစ်ချက်အဲချွေးရင်းချက်အားနည်းချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုစားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုစားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့အဲမကြတဲ့ခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပါပနနပြောဆိုနိုင်လို့ရှိရင်တချို့အားနဲ့ချက်တွေကိုတောင်းမှကျွန်တော်တို့ဒီပြည်သူလူနာရဲမှာဒီဟိုပါဘောလေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွက်ကြောင့်မလို့သိရောက်မှုတွေသိမကောင်းဘူးပေါ့နော
်
အဲ့ဒါလိုအချက်နဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုပြောမှတ်ချက်ပေးတာတွေတော်တော်များများရှိနေပါတယ်ဟိုတူလဲတူလဲဆိုကျွန်တော်ဒီနေရာမှာပြောခြင်းပါတယ်သူကတူကတော့လှထင်းမြင့်ဆိုတဲ့အကောင့်ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမမှန်ပါတဲ့ကျွန်တော်တို့ဒေသကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေဒီချိန်မှဆင်းမလာသေးပါတဲ့သူကဗိုလ်ကြီးရပါဆိုပြီးရေးပါတယ်နောက်တူကတော့ဇော်မင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာအောက်ခြေမှာလှုပ်ဆောင်ချက်တွေအတော့အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်တူကတော့မိုးနာဟိန်းဆိုပြီးရေးပါတယ်သူကတော့မျိုးနယ်ရက်ချေ ECU ထဲမှာအလုံးမလုံးသူ90ရာခိုင်နှုန်းလောက်ရှိရယ်ချန်တဲ့သူတွေအလုံးလုံးတာကိုလည်းတော့လောက်နှောင့်နေစေဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုံးမဲ့သူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကချန်ပေးပါတယ်နောက်သူကတော့အမှတ်တရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဘက်ပေါင်းဆောင်ကကြည့်မယ်ဆိုရင်တနည်းချောအတိုင်းတာတိပြောင်းလဲမှုရှိပါတယ် NLD အနေနဲ့အသိဉာဏ်ရင်းချဲ့တဲ့ပြည်သူတွေနဲ့တော့တသားတည်းရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုလင်းပိုင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာရိုးရိုးပြောရမယ်ဆိုရင် NLD အနေနဲ့စီးမဲ့ကမ်းမဲ့အနေကျလာတဲ့နိုင်ငံမှာစီရန်တကြအုတ်ချုပ်လာတော့လူမုန်းတာပေါ့တဲ့ NLD ကကိုလူလွားတဲ့အစိုးရပဲတဲ့ထောက်ခံပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook match တွေမှာဒီ NLD ပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိတယ်ဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အားမြအမြင်နေလုံနေခိုင်နေရတွေကိုဝင်မကြရလဲတွေ့ပါတယ်ဆိုတော့ဒီလူလူနဲ့နေလူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကဓမ္မတွေချင်းလနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းတန်းဦးကဟိုမန္တလေးမြို့ကရှင်းနေယူပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မလို့ဟိုပြောမယ်ဆိုရင်အခုချိန်မှာမှန်တယ်နေရတာဦးသိန်းတန်း
ဒီဘုံရတော့တသားတည်းရှိတယ်လို့ပြောမှာပေါ့နော်တသားတည်းဆိုတော့တပြီးတည်းရှိတယ်လို့ပြောမှာတသားတည်းရှိဖို့ကြတော့ NRI နဲ့ဒီလူကြမှာစစ်စပန်တသားတွေခန်းနေတယ်ဗျာဟိုခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကအများစုပဲအများစုကလည်းအခြေအနေကောင်းပါလားလူလူကိုမျက်နှာမူတယ်လူတွေကိုစင်ပြီးတော့စူးစမ်းတယ်အဆုံးမျိုးတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရေရှိပြီးတော့ဥပမာတမရတို့ဝင်းကြီးတို့ဝင်းကြီးချုပ်တို့တော့ကိုလူတွေပေါ့ဗျာဟိုအတွက်မြေရန်အတွင်းဝင်တို့ဒုတိယဝင်ကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြက်ရပြက်လုပ်နေတယ်ဥပမာသူတွေအုပ်ချုပ်ရေးဦးစီးဌာနလိုကိစ္စမျိုးတွေသမမဝင်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီသိနေကိစ္စတွေမှာဒေသမားတွေတရားစွဲရကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အသေးပြောက်လုပ်နေတယ်လို့ဖြစ်တယ်ဗျအဲ့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်ဂျားထဲမှာစစ်စမန်တတအန်ရေကိုဖြည့်ရှင်းရမလို့ထင်တယ်ဟုတ်တွတ်တော်တို့ညာမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်။ဟောတရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်သေးပါဘူး။အရင်အတိုင်းပဲပြည်နာရှင်စနစ်ကိုကာဝယ်တဲ့တော့ဒီပြည်နာရှင်စနစ်ကိုဆန့်ကျင်တဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်ရာဆက်ရှိနေတော့မယ်။ဒါပေမဲ့ဟိုမြင်သာတဲ့ပြည်ပြင်ပြောင်းလဲမှုတွေတက်နေတော့လောက်ကန်ဆောင်နေတာရှိတဲ့အတွက်အမြင်တမ်းပြည်သူကိုမျက်နှာမှုတွေအတွက်အနာရီကပြည်သူနဲ့ငင်းတည်းရည်ရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်
ဟုတ်ကဲ့နောက်တူကကျွန်တော်ဒီနိုင်ငံရေးခက်တူဖြစ်တဲ့ဥအောင်သူငင်းမှာဥအောင်သူငင်းရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာအခုဒီ NLD ကပြောထားသလိုပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဥအောင်သူငင
်းဟုတ်ကဲ့ဟိုဒီလိုပေါ့နော်ဟိုအခုချိန်ကြီးတော့ဒီ NLD နဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူးဒါပေမဲ့တစ်ခေတ်ကြော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အတန်တွေလည်းတော်တော်များများအကျေပြောင်းအောင်ထွက်လာပါတယ်ဆိုတော့သူတို့ဖြစ်တော့ဒီသမရရဲ့ဇန်သက်စာချင်းဆိုဝေမိကုံးမှလည်းဂတိပေးထားတယ်ပြည်သူလူလူရဲ့ကျွန်တော်တို့လူလူခုဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအချိန်တွေကခုနဥယျာထွန်းဆွေးနွေးသလိုပဲစီးပွားရေးကဒီတက်လာတဲ့အချိန်တွေမရှိပါဘူးနောက်တစ်ခုကကြတော့ကျွန်တော်တို့ဒီသတင်းစာတွေဂျာနယ်လစ်တွေရဲ့နောက်တစ်ခါကျွန်တော်တို့သုတေသနလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ ဝင်မှုစုတေသနာလုပ်နိုင်မှုစုမိုးရင်လည်းတည်င်းချက်လည်းရရှိနိုင်မှုကသိက်ခတ်ပါလေခင်ဗျာ။ဆိုပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီတည်င်းရရှိနိုင်မှုမှာခက်တဲ့အနေအထားရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြန့်ပြန့်တော်တော်များများပြောလာတာကဘုံမူဝါဒတွေကရှေ့နောက်မညီဘူး။ဆိုတော့နောက်ချိုးကိစ္စတွေမှာအုတ်ချိုးကြီးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင်မနိုင်မင်းရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ဆိုတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရသည်အနေနဲ့ပေါ့ခြေကိုဘယ်သွားမလဲဘာတွေပြည့်ပြည့်ကြောင်းလေးရေးလုပ်မလဲဆိုတော့ဒီလိုအစီအစဉ်တွေလည်းတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွဲဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွဲထားတဲ့လူတွေကိုလှည့်ပေးကြပါတယ်ဟိုကြိုတင်ပြီးမြေတားရက်ကညနာတခုကတော့ဆက်သွဲလာတာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့အခုကျွန်တော်ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခြင်းတဲ့လူတွေလည်းနည်းနည်းလေးများနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုမြေတားရက်ကညပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဥဆန်းအောင်ဖြစ်ပါတယ်ဥဆန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလက်ရှိအခြေအနေကတော့ဟိုလကုံမြေထားတဲ့နေရာအခုချိန်မှာနည်းနည်းလေးအိုအကောင်ကြီးအပိုင်းတွေဝင်းဝင်းသွားတာရှိတယ်ဥပမာဆိုရပါဆိုဖွေဖွေတကယ်လို့ပထမပတ်လောက်ဆင်ထားတဲ့လူတွေကအခုနေဆက်တင်မှာပြန်သွားတော့သူတို့ပြန်သွားခါစားဆိုလို့ရှိရင်ဒီဗမာစကားကိုတားကြီးဟောရတာတွေမကြမ်းကျင်လုံးမို့လို့ဝလင်းတိုင်းကြီးထိတ်ကပိတ်စာကိုလေးပြူဆိုပြီးတော့ပြန်သွားတဲ့လူတွေကအခုချိန်မှာသူတို့ကလူရည်ကောင်းဆောင်ကြီးကဥပမာဆိုကြပါဆိုပြီးခဲ့တဲ့ဂျာပြတ်မွဲမင်းမှာဟုတ်လားရှုံးဝင်စေစေအချိန်ကြီးရောက်နေပြီအဲ့ဒါကိုတောင်ပေါ်တောပေါ်မှာရှိတဲ့ပေးဆိုင်တဲ့လူတွေကိုခေါ်လာပြီးတော့မေးပေးခိုင်းတယ်။အဲ့တော့ကျွန်တော်တို့ကခုနကစကားအတုံးလုံးပြန်ပြီးတော့သုံးရမယ်ဆိုလို့ရှိရင်ပြည်သူ့မှန်တပ်သားတွေကတော့အခိုင်အမာရှိနေတာပဲ။ဒါပေမဲ့တော်စုကဆက်သမအာယုံရှိပါတယ်။ဟုတ်တယ်မလား။ဆက်သမအာယုံတက်တက်ဖို့ဘူးသူကနော်။အားလုံးချက်ချက်နဲ့နဲ့အေးစီပဲတမင်းကြီးလိုက်ပါမယ်လေးဆိုတာဟုတ်တော်နေတယ်။တိုးတောင်နေရစင်တယ်နော်။တော်တော့ပုံချက်တက်နေကိုပဲသူလုံနိုင်ကြနေမှာအဆင်ပြေတယ်။သူအတိတ်ကြော်ရကြော်ရှိဖို့တော့အရေးကြီးတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်ရေးကျေးဇူးပါတယ်ခင
်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နောက်တစ်ခုကတော့ဒီရန်ကုန်မြို့က slime ဘွေကုန်းဖြစ်ပါတယ် slime ဘွေကုန်းသဘောထားလူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော့ဆောင်းစစ်ကြီးထောက်ခံမှုတော့အင်မတန်မှခိုင်မာပဲရတယ်ဒါပေမဲ့အဲ့ဒီလွှတ်တော်နဲ့အစိုးရကတော့ NLD လွှတ်တော် NLD အစိုးရပုံစံမျိုး value 2ကတချို့အမြင်လဲဘာလို့လဲဆိုရင်သူတို့ကပြည်သူလွှတ်တော်ပြည်သူကိုယ်စားလှယ်ပြည်သူအစိုးရဆိုပြီးတော့မှသဘောထားပြီးတော့သူတို့အချင်းချင်းဖြင့်တောင်မှပါတီကိုသူတို့ကဟိုအဲ့လောက်ဟိုမိညာမိညာပဲနဲ့ပြည်သူကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ပြီးတော့ဝေဖန်တာပြည်သူဘောဖြင့်ဝေဖန်တာတွေဘာတွေပူပူပြီးတော့မှဖြစ်ရှိဖြစ်ခြင်းနဲ့အခုကတော့သူတို့ကတချို့ကနည်းနည်းကြောက်နေသလားအလုပ်ပြုတ်မှာတော့ဘာတွေကကြောက်နေသလားတော့မသိဘောနော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတန်ဖိုင်ကိုလည်းဖော်ပြကြည့်ပါမယ်။သူကတော့ဦးကျော်လင်းချန်ခင်းရပါဦးကျော်လင်းကအတန်ဖိုင်ပေးပို့ပြီးဆွေးနွေးထားပ
ါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရုပ်သားဖြောက်မှတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီးပွားရေးနဲ့ပါတီစီယုံရေးကအစအရေးချင်းပြောရတဲ့ဦးဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲ။ဝန်ကြီးဌာနအသီးသီးရဲ့လှုပ်ဆောင်မှုတွေဟာအရင်အုတ်ချုပ်ခဲ့တဲ့အစိုးရတွေအတိုင်းသာတထေရတဲ့လိုက်လုံနေတာမျိုးထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူး။နိုင်ငံတော်အတွက်ပုံစံကွက်ထဲမှာပိတ်မိနေတဲ့နိုင်ငံရေးစီးပွားရေးနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့သူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တပ်ပညာရှင်မြန်မာလူမျိုးတွေနဲ့စီးပွားရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီ။ NLD ပါတီရဲ့အဓိကအမှားလို့ပြောချင်တဲ့အချက်ကလူလူထောက်ခံမှုတွေအပြည့်အဝရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလိုNLD ပါတီဖြတ်သိမ်းခံရပြီးမြောင်းတဲ့ရောက်သွားမှာကိုအစိုးရလုံး NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကအရေးချင်းရှိတဲ့ပုံကိုယ်တွေကိုဘေးဖယ်ထားခဲ့တာပါပဲပြည်သူကိုစီးရုံတဲ့နေရာမှာအရေးချင်းပြေဝတဲ့88ကျောင်းသားဟောင်းနေတဲ့နိုင်ငံရေးမှာအရေးချင်းပြေဝတဲ့လူတွေကိုလက်လွတ်ဆုံးရှုံးရတာဟာ NLD အတွက်မျက်နှာလုံးလာပါတယ်2010ဦးသိန်းစိန်အစိုးရတက်လာကစားကပြည်သူလူထုမကြိုက်တဲ့မြေဆုံစီမံကိန်းကိုရဲဝံစွာရပ်ဆိုင်ပစ်ခဲ့သလိုကိုအဖွဲ့စည်းပါဝင်ပြည်သူလူထုကိုနှိတ်ကွနေတဲ့ပုံမှ66ခါကြီးလိုပုံမှမျိုးကိုဖျက်သိမ်းပစ်ဖို့ပြက်ပြက်သားသားမဆုံးဖြတ်နိုင်တာဟာလေပြည်သူလူထုကိုမချင်မရဲဖြစ်နေရစေပါတယ်အခုလဲစီးပွားရေးဥမော်လာအောင်ဥဆောင်နိုင်မဲ့ပုံကိုယ်တွေကိုမူဟောင်းတဲ့ကရုံးမထွက်နိုင်တဲ့လူတွေအစားအတွေ့အစ်အမြင်တွေရှိနိုင်မဲ့လူမျိုးတွေကိုအချိန်မီအစားထိုးပြုပြင်မှသာနိုင်ငံအတွက်အပြောင်းအလဲကြီးကြီးမားမားတွေးမြင်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဦးကျော်လင်းအသားဖိုင်နဲ့ဆွေးနွေးထားတာပါနောက်တူကတော့ကျွန်တော်တို့အမေရိကန်ပြည်သူစုကမောင်တသနာပါသူကတော့စာပေးပို့ပြီးဆွေးနွေးထားတာပါကိုချော်ချော်သိန်းဖတ်ပြပေးပါဦးခင်ဗျာ
တကယ်လို့အင်ဒိုနီဆိုရကအုပ်ချုပ်ရေးအနာပြည်ဝါနဲ့အုပ်ချုပ်ခွင့်သာရခဲ့ရင်စစ်ဆိုရဆက်ဆက်ကမှွေနှောက်ထားတဲ့ပြဿနာအတန်အသင့်ကိုဖြေရှင်းပြီးနိုင်လောက်ပြီလို့ယူဆမိပါတယ်ဒီအတွက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကလည်းတိုးတက်ရရှိလာနိုင်အောင်တော့မကပြည်သူကိုမျက်နှာမူထားတဲ့ဆိုရရဲ့အုပ်ချုပ်မှုကိုရိုင်နဲ့တော့အောင်ကြိုးပမ်းနေကြတဲ့ပြန်ပက်နိုင်ငံရေးပါတီတချို့ရဲ့အပေါ်စားနိုင်ငံရေးလှုပ်ရှားမှုတွေနဲ့မျက်ကန်အမျိုးသားရေးလှုပ်ရှားမှုတွေပေါ်လာနိုင်စရာအကြောင်းမရှိပါဒါပေမဲ့လက်ရှိအခြေအနေကဒီလိုမဟုတ်တဲ့အတွက်အောက်ခြေတိုင်းခရိုင်မြို့နယ်ရက်ကြီး NLD ပါတီဝင်တွေအနေနဲ့ပါတီတွင်းပုဂ္ဂိုလ်ရေးအပေါ်ခြေခံတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုရှော့ချပြီးမိမိတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေကိုပို့ပြီးပွန့်ပွန့်လင်းလင်းချပြဆွေးနွေးတင်မှာကြောင်းတဲ့
ဟုတ်ကဲ့ကျေးဇူးပါဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟိုဆွနီဝဲကိုတယ်လီဖုန်းနဲ့ပတ်ဝန်းမှုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းပဲလည်းပေးချင်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ကဦးတန်းထွန်းပါဦးတန်းထွန်းရေကျွန်တော်တို့ဆွနီမဲ့လူများတဲ့အတွက်လူရင်းတူရှင်ဆွနီပေးပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတားကောင်းရတယ်နော်တမီးကောင်းရတယ်နော်ရှုပ်ဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနေကြအကြောင်းမရှိပါဘူးဒါဖြစ်လို့ဆိုတော့ဒီရှိလက်ရှိအရေးကြီးတာလာတယ်ကတော့တော့ဒီနေ့ဒီချိန်ထိအစုတ်အပြတ်အငတ်ခံပြီးအညံ့ခံလာမဲ့တဲ့စိတ်ကနေတိုင်းပြည်ပေါ်မှာဘလောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာပါတီမှာရှိတဲ့လူတွေအစိုးရမှာရှိတဲ့လူတွေဘယ်လက်ဘယ်ကိုယ်ကမှဘာမှမဆမ်းမတော့ခွင့်နဲ့တိုင်းပြည်အတွက်ကိုကျိုးစွန်းနင်းနာခံရတယ်ဆိုတာဟာကိုအလုံးပြည့်စုံချင်ပါတယ်ခဏ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့ကိုလည်းပဲလင်းတင်တော့ခါလည်းပေါ်ပြကြပါလေ။သူကတော့စန်နီလဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီနိုင်ငံတော်တွေပေါ်ထွန်းလာဖို့စစ်ပြက်လောက်တည်အထီတော့မခံစားရသေးပါတဲ့။အားထားတော့မှပဲ။အားမလို့အားမရတော့ဖြစ်ပါတယ်။နိုင်ငံအုပ်ချုပ်ရေးနယ်ပယ်တွေရောက်လာတာတနည်းသာသာပဲဆိုတော့အားကောင်းမောင်းတယ်မဖြစ်နိုင်သေးပါတဲ့။နောက်တူကတော့ကိုခန်းဆိုင်ဆိုတဲ့အကောင့်ပါရှင်မှာတနည်းသာသာပဲရှိသေးတယ်ဆိုတော့လည်းချင်းနဲ့နားလည်ပေးနေလို့မဖြစ်သေးပါဘူးတဲ့။အချင်းတွေကဘာမှမပြောင်းသေးတာတဲ့။ရေရေပြောင်းရေရေလှုပ်ပါဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှဒေါ်ချီပြောင်းမေးချင်ပါတယ်ဆော့ဆော့ဒေါ်ချီပြောင်းပြောပါတယ်ဒီအုတ်ချွေရအာနာရရလည်းတနေ့ပဲရှိသေးရဟိုအာနာရရဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံရခက်တဲ့အပိုင်းနေပြောပါတယ်ဒီဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတာမှန်ပေမဲ့လည်းပဲ energy နေနဲ့လုံးမယ်ဆိုရင်လုံးနိုင်ကန်နိုင်တဲ့အပိုင်းတွေရောမရှိနိုင်ဘူးလားဘလို့အပိုင်းတွေမှာလုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိမယ်လို့ယူဆတယ်ခင်ဗျဒေါ်ချီပြောင်း
ဟုတ်ကဲ့ကျမတို့ဒီဟိုလုံလို့ရသလားလုံနိုင်တိုင်းနိုင်တဲ့အပိုင်းကြီးရှိရတော့လဲလက်ခံပါရခြင်းအားလုံးကြည့်ကြတဲ့အတိုင်းပဲကျမတို့ဒီအစိုးရကဟိုစစောကဦးသိန်းတန်းဦးလို့လဲပြောသွားပါလေဟိုဒါတော့အများစုကလေလွတ်တော်လေးက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ခြင်းဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအောင်းနေနေပဲရမ်းနေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့တူရှိတယ်မပါလာဘဲနဲ့တေကက်နေရတူလည်းရှိရခြင်းအဲ့ဒီရမ်းများကြီးကျမတို့ကင်တင်ရတာပိုခက်ပါတယ်တွတ်တော်တွေကဟို25ရာခိုင်နှုန်းဆိုကျမတို့တိုင်းနဲ့ပြည်နယ်ဒီမှာဆိုလို့ရှိရင်တကယ်ကိုဘာမှကျမတို့နဲ့ဆိုလို့ရှိရင်ဘာမှဟိုအေးအေးဆေးဆေးပဲပေါ့နော်ဒီကျေပြက်ကနာကြီးလည်းမရှိဘူးဟိုပြည်တော်စုဆင်းမှာဒါဆင်းနေကြငင်းခုန်ကြတာလည်းရှိရပေါ့နော်ဆိုတော့ဒါမှကျမတို့တကယ်လက်တွေ့လုပ်တဲ့ခါကျတော့အဲ့အစိုးရဘိုင်းမှာရှိနေတဲ့ဝန်ထမ်းရမ်းများဟာအတတော်လေးကိုပဲဟိုအသားကျနေတဲ့အပေါ်မှာကျမတို့ကကျမတို့နဲ့အတူလက်တွဲလုပ်ဖို့ကတတော်လေးခက်တဲ့အပိုင်းကိုကျမတို့တွားကြုံတွေ့ရတယ်ရှင်။အဲ့ဒီမှာတစ်ခါတည်းကကျမတို့ကိုယ်တိုင်နောက်မှာပဲကျမတို့ဆိုရန်ကုန်တိုင်းပေါ့ရန်ကုန်တိုင်းဆိုရကျမတို့ကိုယ်တိုင်နောက်မှာပဲဟာဒီနေရာတော့ဒီလိုဆိုပြီးကျမတို့ကပြန်ပြီးတော့ဒီနေရာလေးတော့ဒီအနေနဲ့ဒီနေရာလေးတော့အားမရဘူးဆိုတော့ကျမတို့ကိုယ်တိုင်နောက်ဝေဖန်တာမျိုးတွေရှိပါတယ်။ဟိုကျမတို့ကကိုယ်ဆိုရဆိုပြီးတော့လေဟိုဟုတ်ဟုတ်မဟုတ်ဟုတ်အကုန်လုံးပုံဟိုပါပေါ့နော
်မျက်စိလုံးပဲပြီးချက်ခါတော့
ဆုံးမိပြီးတော့အော်နေရမျိုးတော့မဟုတ်ပါဘူးရှင်။လုံးလို့ရတဲ့အပိုင်းတွေကကျမတို့လုံနေရတယ်ဒါပေမဲ့အဲ့ဒီဝန်ထမ်းတွေနဲ့အာဝန်ထမ်းရဲများနဲ့တွားရတဲ့ခါမှာအခက်အခဲရှိတာကတစ်ပိုင်းပေါ့ဒါပေမဲ့တစ်ဖက်ကလည်းကျမတို့ကဒီလွတ်တော်ဆိုင်ဆက်ကအားကောင်းတယ်အဲဘာလဲဖြစ်ဖြစ်ဟိုအဲ့ NLD ကလည်းအားကောင်းတယ်ဆိုတော့အဲ့ဒီဘက်အပိုင်းမှာတော့ကျမတို့လွတ်တော်ဆိုင်ကလုံးလို့ရမများအကုန်လုံးနေရကိုယ်စလေတွေကလည်းတဲကိစ္စမှမဆိုဟိုမမမမရက်တီကြတာများပါတယ်ချင်းဆက်ဆက်ပြောသလိုသုံးပြုတော့ရှိနိုင်ပါတယ်ဆိုတော့လုံလို့ရတဲ့ပိုင်းတွေလုံတယ်ဒါပေမဲ့တစ်ခုလေးပဲဆက်ဆံပြင်းပြတာတွေမှလည်းပါတယ်ဥပမာစီးပွားရေးကိစ္စဆိုကျမတို့ကိုယ်တိုင်လည်းအားမရတာရှိပါတယ်ဒါပေမဲ့ကျမတို့ကောင်းဆောင်လည်းဒါစီးပွားရေးဘက်ကိုပြန်ပြီးတော့စနေတိကျလုပ်မယ်ဆိုတာမှတာလေးကလည်းပြောထားတာရှိပါတယ်အဲ့တော့စီးပွားရေးကတော့အရေးကြီးတယ်အချိန်ကြီးတူတူအတွက်လည်းနောက်တစ်ခုကကျမတို့လုံဆောင်တဲ့အခါမှာအခက်အခဲကပါလဲဆိုတော့ကျမတို့ကစီးကန်းတော်တော်လေးကိုအကုန်လုံးယူရင်းနေတဲ့ဟာကိုစနေတိကျဘောင်ထဲကြီးပြန်ထည့်တဲ့အခါမှာအခက်အခဲရှိပါတယ်တချို့ပြည်သူကလည်းအဲ့ဒီဘောင်ထဲပြန်မဝင်ကျင်တာမျိုးလည်းရှိတယ်အဲ့ဒီပိုင်းဒီမှာလည်းကျမတို့ကဟိုတတိကျချင်းလုပ်နေရတယ်အဲ့တော့တနှစ်ဆိုတဲ့ကာလအတွင်းမှာတော့ဟိုကျမတို့ကိုကျမတို့ကတော့ငါတို့တွေဟိုတော်တော်လေးကြိုးစားပန်းစားလုပ်ခဲ့တယ်မလုပ်နိုင်တာဒီ ဒီရှိတယ်ဒါကိုလည်းလက်ခံပါတယ်ဒါပေမဲ့ဟိုကျန်တဲ့တမက်ဆိုရင်တမက်ကောင်းအောင်ရှိသွားပြီပေါ့နော်ကျန်တဲ့၃မြို့ကွဲတည်းမှာလည်းတော်တော်ဆက်ပြီးလုပ်ဆောင်သွားမယ်နောက်တစ်ခုကျွန်မပါတီပိုင်းကိုလည်းပြောချင်ပါတယ်ရှင်ကျွန်တော်တို့ပါတီကဟိုတောက်လျှောက်ဟာဟိုအခက်အခဲတွေကြားရဲကတကယ်ကိုရှင်တန်းအောင်မနေကျူးစားခဲ့ရတဲ့ပါတီဖြစ်တယ်ဒါကြောင့်မို့လို့ပါတီမှာကဝင်လာကြတဲ့သူတွေဒီဟိုအားလုံးဟာအရန်ဟိုပဲဟိုနိုင်ငံရေးရထက်မြက်တော်ပြီးတော့အရန်ဟိုပဲနိုင်ငံချင်းစိတ်အကုန်လုံးရှိမယ်လို့ဘယ်သူမှအမှားခံလို့မရဘူ
းဟို
ဒါကိုပြောထားတာလည်းရှိပါတယ်အုံကြီးတွေလည်းရှိနေတယ
်ဟုတ်ကဲ့ကျွန်တော်ကြည့်ရကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာ channel လူတွေနည်းနည်းအလှည့်ပေးရင်လို့ပါနော်ဟိုကျေးဇူးတင်ပါတယ်အခုကျွန်တော်ဥယျထွန်းကိုဟိုအချိန်ရသလောက်ဥယျထွန်းနည်းနည်းဟိုတက်နေမြားအချင်းချုပ်ပြီးဆွနေပြေးစေချင်ပါတယ်ဆိုတော့ NLD အနေနဲ့လူလူနဲ့တသားရဲ့ဖြစ်ဖို့လူလူထောက်ခံမှုတွေကိုစက်ထိန်ထားနိုင်မှုဆိုတော့အရေးအကြီးဆုံးဘာလို့တင်တယ်လို့ယူဆရလဲခင်ဗျာ
အရေးကြီးဆုံးကတော့ခုနဟိုပေါ့နော်ဟိုသူတို့ရဲ့ဘဝတွေပို့ပြီးတော့ကောင်းလာအောင်စီးပွားရေးကောင်းအောင်လုပ်ဖို့ကတော့အဓိကပေါ့အဲ့ဒီလုပ်ရင်းเนี่ยခုနဒေါ်ကြည်တရားပြောတဲ့အထက်မှာပါတယ်အရင်တုန်းကကျွန်တော်တို့အင်တာဗျူးတွေမှာလည်းကျွန်တော်မကြာခဏထောက်ပြလေးရှိတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ပြောင်းလဲတယ်ဆိုတော့အပေါ်ပိုင်းအစိုးရအဖွဲ့ဆိုလူနည်းနည်းလေးပြောင်းလဲတာဟုတ်တယ်အဲ့ဒီလူနည်းနည်းလေးကတော့ corruption မရှိတော့ဘူးရိုးသားတယ်တကယ်အဲလုံမဲ့ဒေါ်ဆန်းစုကြည်ရွေးထားတဲ့လူတွေဖြစ်တယ်ဒေါ်ဆန်းစုကြည်ကိုကြောက်လို့ဟလာဘာမှလက်ပေးလိုက်ရမလုပ်နိုင်တော့ဘူးမှန်တယ်ဒါပေမဲ့ဒီရန်ရအဟောင်းကြီးကဒါကြီးကပြင်ရမှာအဲ့ပြင်ရမယ့်ဥစ္စာကဘယ်လိုပြင်ရမှာလဲဆိုပြည်သူလူထုအတန်နားထောင်ပြီးတော့လွတ်တော်နဲ့ပေါင်းပြီးတော့ဒီအစိုးရအဖွဲ့တာဝန်ခံဝန်ကြီးတွေနဲ့ပေါင်းပြီးတော့ပြင်ရမှာပြင်ပြီးတော့ပြည်သူလူထုကိုအလုပ်ကျေးပြုတဲ့ရန်ကြီးဖြစ်အောင်ကြိုးစားရမှာအဲ့ဒီကဟာကိုကျွန်တော
်ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါကျွန်တော်ကတော့ဟိုကိုအောင်သူငယ်ကိုလည်းအစီအစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်။ကိုအောင်သူငယ်ဒီလူလူနဲ့တသားရဲ့ဖြစ်ဖို့ထောက်ခံမှုတွေထိမ့်ဖို့ဆိုရင်အရေးကြီးဆုံးဘာလို့တင်လဲခင်ဗျာ
။ဟုတ်ကဲ့။ဟိုကျွန်တော်မြင်လာတော့ပြည်သူအတန်ကိုပုံနှားထောင်တင်တယ်။နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပိုထွန်းကားလာအောင်ဖားပေးတယ်လို့ထင်ပါတယ်။ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကျန်တဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေကိုပိုနေပြီးဆောင်ရွက်တယ်လို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကလွတ်တော်ကိုယ်စားတော်ကြီးပြဦးရဲထွန်းဦးသိန်းတန်းဦးအောင်သူငယ်နဲ့စာရေးမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနားဆင်နေတော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်
အင်္ဂါနေ့ညတိုက်ရိုက်လေလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ဗိုလ်ဒူးမနက်မှာထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းတင်ညာပေးပါမယ်ရှင်
ဒီနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုလူကုန်ကူးမှုတပ်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်မှုမရှိတဲ့အစိုးရနိုင်ငံအဆင့် Tier 3မှာသတ်မှတ်ထားရကနေစောင့်ကြည့်ခံနိုင်ငံအဆင့် Tier 2ကိုတိုးမြှင့်သတ်မှတ်ပေးလိုက်ပါပြီ။မြန်မာအစိုးရအနေနဲ့ကလေးစစ်သားစုဆောင်းနာတွေရော့ကျောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပြင်လူကုန်ကူးမှုတပ်ဖြတ်ရေးဥပဒေနဲ့အညီအစိုးရဝန်ထမ်းတွေပေါ်ပထမဆုံးအကြိမ်ရေးယူလာပြီးရှိခဲ့တာကြောင့်အခုလိုအဆင့်တိုးမြှင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအရင်တုန်းကလည်းအခုလိုစောင့်ကြည့်ဆင်းမှလေးနှစ်ဆက်တိုက်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့2016ခုနှစ်ကမှအစိုးရစိုးနိုင်ငံဆင်းတဲ့မှာအဆင့်ပြန်ပြီးလျှော့ချထားခဲ့တာပါမြန်မာနိုင်ငံတွင်လူကုန်ကူးမှုတပ်ဖြတ်ရေးလုပ်ငန်းတွေပိုပြီးကောင်းမွန်လာအောင်တွန်းအားပေးတဲ့အနေနဲ့အဲဒီလိုအဆင့်လျှော့သတ်မှတ်တာဖြစ်တဲ့အကြောင်းမနစ်ကပြောခဲ့ပါတယ်မြန်မာနိုင်ငံကိုအခုလိုစောင့်ကြည့်ဆင်းတရထူးမှတိုးမြင့်ဖော်ပြလိုက်တဲ့အချိန်ထဲမှာပဲကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေဆင်းကနေလည်းမြန်မာနဲ့ယူရန်နိုင်ငံတွေကိုအမေရိကန်အစိုးရကဒီနှစ်ပယ်ဖြတ်ပေးလိုက်ပါတယ်စီးရဲနိုင်ငံမြောက်ပိုင်းမှာအီဘီလက်ကတိုက်ခိုက်မှုနဲ့အလားတန်တူတဲ့ဓာတုလွတ်နယ်သွန်းတိုက်ခိုက်မှုတစ်ခုလုပ်ဖို့စီးရဲအစိုးရကပြင်ဆင်နေပုံရတာကိုသိရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ Google ကုမ္ပဏီဟာသူ့ရဲ့ online အကြောင်းအဝယ်လုပ်ငန်းတွေအရှောက်ဖွေရလက်ကိုမျှတမှုမရှိဘဲအသာရအောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လေဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကျင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် View American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you. This program has come to you from the Voice of America, Washington.